Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Rovio American တန်ကနေ2020 April 18ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းကီလိုမီတာ2440နဲ့51လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ဗျာဆက်ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့ဆက်ပြောပြပေးပါမယ်။ Corona virus ဟာတင်ပြန့်ပွားရတဲ့တရုတ်နိုင်ငံဝူဟန်မြို့မှာဒီရောဂါကြောင့်သေဆုံးရသူဦးရေဟာငိုထုတ်ပြန်ထားတဲ့ဆင်းထက်50ရာခိုင်နှုန်းကျော်တိုးလာတာမို့အခုဆိုသေဆုံးသူအရေအတွက်စုစုပေါင်း 4,000 လေးပါဖြစ်သွားပါပြီ။တောက်ကြနေမှာလဲဝူဟာမှာနောက်ထပ်5ဦးသေဆုံးခဲ့ရတာပါ။ရောဂါကူးစက်ခံရသူကလည်း 5,000 ကျော်ဖြစ်သွားတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုအရေအတွက်မှန်ကန်မှုမရှိတာဟာဒီရောဂါနဲ့နေအိမ်တွေမှာသေဆုံးတာတွေ၊ဆေးရုံတွေမှာမနိုင်မနှင်းဖြစ်တာတွေကြောင့်စိတ်ရင်းတဲ့ပါမသွားတာမျိုးဖြစ်ကြောင်းလည်းပြောပါတယ်။ဒီလိုဆိုရတဲ့ဒီရောဂါကြောင့်သေဆုံးရသူဆင်းရဲကနဦးထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးသတင်းဖုံးကွယ်ဖို့အကြိုးစားတာဖြစ်ကြောင်းဝေဖန်မှုတွေရှိနေပေမဲ့တရုတ်နိုင်ငံဂျိုင်းဝန်ကြီးဌာနပြောခွင့်ရကတော့မဟုတ်ကြောင်းညင်းဆိုပါတယ်။ကမ္ဘာတစ်လောဒီရောဂါကြောင့်အဆိုးအဆုံးခံရတဲ့နိုင်ငံတနိုင်ငံဖြစ်တဲ့စပိန်မှာလည်းလူပေါင်း 38,800 ကျော်ရောဂါကူးစက်ခံရတာဖြစ်ပြီးသေဆုံးသူက 2,000 နီးပါးရှိပြီလို့ Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။တောက်ကြံနေမှာကမ္ဘာတစ်လောဒီရောဂါကူးစက်ခံရသူက 2.2 တန်းနီးပါးရှိပြီးသေဆုံးသူက 34,800 လောက်ရှိနေပြီလို့လည်းစစ်တမ်းမှာပြောပါတယ်။အမေရိကန်မှာတော့ဒီရောဂါကူးစက်ခံရသူက 68,200 ကျော်ရှိတာကြောင့်ကမ္ဘာတစ်လောရောဂါဖြစ်ပွားသူစုစုပေါင်းရဲ့3/3လောက်ဖြစ်နေတာဖြစ်ပြီးသေဆုံးရသူက 33,800 ကျော်ရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတွေအမေရိကန်ကပေးနေတဲ့ထောက်ပံ့တွေရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ပြီးတဲ့နောက်မှာဥရောပနဲ့တခြားနိုင်ငံတွေကအခုညီတွေအများကြီးရခဲ့တယ်လို့ WHO ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလစ်ကကျတဲ့ပြည်နယ်ဒဏ်စာရှင်လုပ်ပွဲမှာပြောပါတယ်။တချို့အလူရှင်တွေကဂရိပေးထားတဲ့ရန်ပုံငွေအလူငွေကိုလာရောက်ထည့်ဝင်တာရှိနေပြီးလက်ရှိမှာ WHO ဖွဲ့ငွေကြေးအခြေအနေကိုပြန်လည်တုံ့တက်နေတာဖြစ်ပေမဲ့ဒီရောဂါဆက်လက်ဖြစ်ပွားနေခြင်းကိုလူသားတွေရဲ့အသက်တွေကိုကယ်တင်နိုင်မှုဦးစားပေးလှုပ်ဆောင်နေတယ်လို့လည်းဒေါက်တာဟန်စ်ကလစ်ကပြောပါတယ်။ဒီရောဂါကအဆိုးအဆုံးခံရတဲ့ Spain, Italy, Germany, ဖြစ်တဲ့ Switzerland နိုင်ငံတွေမှာကူးစက်သူဥယျာဉ်ချဆင်းလာနေတဲ့လက္ခဏာတွေတွေ့နေရပေမဲ့ဒေသတွင်းရောဂါဖြစ်ပွားသူဥယျာဉ်တိုးလာနိုင်သေးကြောင်းနဲ့လွန်ခဲ့တဲ့10ရက်အတွင်းဥရောပမှာဒီရောဂါကူးစက်ခံရသူတသန်းလောက်ထိဖြစ်လာခဲ့တယ်လို့လည်းပြောပါတယ်။ Coronavirus ကရောဂါတွေ British အစိုးရရဲ့တုံ့ပြန်ဆောင်ရွက်ချက်ဟာတိတ်ကိုနှေးကွင်းလွန်နေကြောင်းနဲ့ဒီကရောဂါကိုမကျော်လွှားနိုင်ရင်ပါပဲလူပေါင်း 4,000 လောက်ထိသေဆုံးနိုင်ခြင်းရှိနေတယ်လို့လန်ဒန်တက္ကသိုလ်ပြည်သူ့ကျန်းမာရေးဆိုင်ရာပါမခါကပြောကြားလိုက်ပါတယ်။ဗြိတိန်အစိုးရအနေနဲ့အခုလိုတုံ့ပြန်ဆောင်ရွက်မှုတွေနှေးကွေးစေတဲ့စနစ်ကြီးရဲ့အမှားတွေကိုရှာဖွေဖော်ထုတ်ဖို့လိုအပ်နေတယ်လို့ပါမခါအန်တိုနီကော့စတယ်လိုကလွှတ်တော်ကော်မတီကိုတောက်ကြနေမှာပြောကြားလိုက်တာပါ။ဥရောပနိုင်ငံတွေကအသွာလာပိတ်ပင်ကန့်သတ်မှုတွေလှုပ်ဆောင်ခဲ့ကြပြီးနောက်သတင်းတစ်ပတ်လောက်ကြာမှမတ်လ23ရက်နေ့မှာဗြိတိန်ကလော့ကဒေါင်းလုပ်မယ်လို့ကြေညာခဲ့တာပါ။ဒါပြင်ချက်တဲ့ရင်းတွေကတော့နောက်ထပ်သတင်းသုံးပတ်ထပ်ပြီးတိုးကြတာဖြစ်ပါလေ။ဗြိတိန်မှာဒီရောဂါတကြော့ထပ်ပြီးဆိုးလာမယ်လို့သူခန့်မှန်းကြောင်းနဲ့အစိုးရအနေနဲ့လူလူတွင်ယောဂါဆန်းသတ်မှုတွေအများလုံးနိုင်အောင်ဆန်းသတ်မှုအဖြေတွေအများထုတ်ပေးနိုင်အောင်စနစ်တစ်ခုကိုချမှတ်ပေးဖို့အစိုးရကိုတိုက်တွန်းကြောင်းလဲပေါမောက်ခါကော့စတယ်လိုကလွှတ်တော်ကော်မတီကိုပြောပါလေ။ဗြိတိန်မှာချက်တဲ့ရင်းတွေထိဒီရောဂါနဲ့သေဆုံးရသူက14,000နီးပါးရှိသွားပါပြီ။တရုတ်ရှေ့ပိုင်းချမ်းစုပြည်နယ်ထဲမှာကုန်တင်သင်းမောကြီးလောက်ချန်ဆန်းဆမ်17ကိုမနစ်ကစက်တင်ဘာလဆန်းမှာတွေ့ခဲ့ရပြီးဒီတင်းမောဟာမြောက်ကိုရီးယားပိုင်းတင်းမော20နဲ့ကုန်ပစ္စည်းတွေလွှဲပြောင်းပေးဖို့လုပ်နေတာကိုကောင်းကင်ကျွလို့ဓာတ်ပုံတွေမှာတွေ့ရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပြင်ဒီတင်းမောကြီးဟာဗေကျင်းရှေ့ဘက်ကီလို200လောက်မှာရှိတဲ့ဟီဝေးပြည်နယ်တဲကစိတ်ကန်းတစ်ခုမှာတော်မီးသွေးတွေချနေတာတွေ့ရတယ်လို့ကုလသမဂ္ဂရေးယူတန်းခတ်မှုကိုမြောက်ကိုရီးယားဘက်ကလိုက်နာမှုရှိမရှိစောင့်ကြည့်စစ်ဆေးတဲ့ကျွမ်းကျင်သူများအဖွဲ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအခမ်းစာမှာဖော်ပြထားပါတယ်။အထူးလို့ကုလသမဂ္ဂရဲ့တားမြစ်မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနဲ့တရားဝင်ကုန်ပစ္စည်းဖလှယ်နေတဲ့တင်မောအများပြားဟာတရုတ်ပိုင်ကုမ္ပဏီတွေရဲ့တင်မောတွေဖြစ်ပါတယ
်။ VOA American တိုင်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 9.3 MHz 52 kHz 58.9 နဲ့50 190 kHz 105.5 တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရေမထောင်မှာတရင်တွေကိုဆက်လက်ချိန်ညာပေါ်ပါမယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ရဲ့မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့တို့အကြားအစိမ်းမြင့်တက်လာနေတဲ့တိုက်ပွဲတွေကြောင့်အရသာ35ဦးတိစုံခဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးဆရာမမင်းကြီးယုံအိုချာပြောခွင့်ရရူဘတ်ကိုဗီယိုကပြောပါတယ်။ညီမစစ်တပ်ကဒီတိုင်းလူရှိရာနေရာတွေမှာလေကြောင်းကဘုံကျဲတိုက်ခိုက်နေလို့မလ23ရက်နေ့ကစပြီးအနည်းဆုံးလူ30နှစ်ယောက်တိစုံပြီး52ယောက်တန်ရာရကြောင်းအများစုဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြောင်းမြန်မာစစ်တပ်ဟာနေအိမ်တွေနဲ့ကျောင်းတွေကိုလည်းဖျက်ဆီးခဲ့ကြောင်းထောက်ချာနေကဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအိုချပြောခွင့်ရရိုဘတ်ကိုဗီကပြောပါတယ်။သေဆုံးသူ32ဦးစလုံးအရသာတွေဖြစ်တယ်လို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်အတွင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတာကြောင့်ရခိုင်ပြည်နယ်ကနေတိကျတဲ့သတင်းတွေရဖို့ခက်ခဲကြောင်းဒါကြောင့်အခုထိခိုက်သေဆုံးမှုဟာပြစ်မှတ်ထားထိုက်ခိုက်ခံရလို့လားတိုက်ပွဲကြပြီးပြီးတော့တည်ဆုံတာလားဆိုတော့တက်တက်ကွက်ကွက်မသိရကြောင်းလည်းသူကပြောပါတယ်မြန်မာစစ်တပ်ကပြောဝေးရဘုจุထွန်းထွန်းကြီးကတော့အဲ့ဒီမှာဖြစ်ဖြစ်တာတွေနဲ့ပတ်သက်ပြီးတရိပ်တော့ပြန်ထားပြီးဖြစ်လို့ဖတ်ကြည့်နေကြောင်းလည်းနောက်ထပ်ပြောစရာမရှိကြောင်းရိုက်တာတရိပ်ဌာနကပြောပါတယ်အကြမ်းသားတွေကိုပြစ်မှတ်ထားတိုက်ခတ်တဲ့ဆိုတဲ့ဆက်ဆက်ချက်တွေကိုမြန်မာစစ်တပ်ကငင်းဆန်နေရှိပါတယ်ဒီလာနေကရခိုင်ပြည်နယ်အတွင်းကကြောက်စိတ်ရွာမှာလူကိုတည်ဆုံတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့ဒေသခံတွေကရိုက်တာကိုပြောပြတဲ့နောက်မှာအဲ့ဒီတရေဟာမမတရေလို့မြန်မာစစ်တပ်ကရင်းဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေချိန်မှာတိုက်ပွဲတွေရပ်ဆိုင်းထားဖို့အမေရိကန်နဲ့ဗြိတိန်နိုင်ငံပါဝင်နိုင်ငံများကတောင်းဆိုထားပေမဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပေါ်နေစေပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ85ဦးရှိပြီးအဲ့ဒီအထက်၄ဦးသေဆုံးခဲ့ပါတယ်ခင်ဗျအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲတရားမဝင်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအနည်းဆုံး12ဦးကိုဖမ်းဆီးအရေးယူခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတစ်ယောက်ကပြောပါတယ်။နိုင်ငံသားအုပ်တွေနဲ့အရေးယူထားတဲ့အဲ့ဒီလူတွေကို14ရက်ကြာကွာရန်တင်းလုပ်ထားပြီးမှမြန်မာနေဆက်အနာကချမ်ဖိုင်မြို့အချင်းတော်ကိုပို့လိုက်တယ်လို့လည်းအချင်းတော်စစ်ဆေးရေးဝန်ချုပ်မာရီယာဇူယာလီကတောက်ကြနေကပြောပါတယ်။မီဇိုရမ်ပြည်နယ်မှာအသွားလာတစ်စိတ်တစ်ပိုင်းပြည်ပင်တဲ့အမေကိုမလာ24ရက်နေ့ကထုတ်ပြန်ပြီးမှကုန်တယ်အများစုဖြစ်တဲ့အဲ့ဒီနိုင်ငံသားတွေပြည်နယ်အတွင်းကိုတရားဝင်စာရွက်စာရမ်းတွေမရှိဘဲဝင်ရောက်လာတာလို့လည်းသူကပြောပါတယ်။မီဇိုရမ်ပြည်နယ်ထဲနိုင်ငံသား50ကျော်ထောင်ကျဒါမှမဟုတ်ထိမ့်သိမ်းခံရတယ်လို့လည်းသူကပြောပါတယ်။လူကုန်ကူးခံရတယ်လို့တန်တရားရှိသူရိုဟင်ဂျာမျိုးသမီး30ကျော်ကိုလည်းထိမ့်သိမ်းထားတယ်လို့ရခိုင်လက်နက်ကိုင်တပ် AA တပ်ဖွဲ့ဝင်6ဦးနဲ့တရုတ်မျိုးသားတူလည်းထောင်တွင်းအကျဉ်းချနေတယ်လို့ဆိုပါတယ်ခင်ဗျ။အင်ဒိုနီးရှားနိုင်ငံမှာတောက်ကြနေတဲ့အထက်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ်409ဦးရှိတဲ့အတွက်ယောဂကူးစက်ခံရသူပေါင်း9900ကျော်ထိရှိသွားခဲ့ပါပြီ။ဒါဟာအရှိတော်အချက်ဒေသမှာယောဂကူးစက်ခံမှုအများဆုံးဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံထက်အရေးအတွက်ကျော်လွန်သွားခဲ့တာပါ။ဇူလိုင်လအထိလူပေါင်း36000လောက်ကိုကူးစက်နိုင်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတယောက်ကသတိပေးကြေညာချက်ထုတ်ပြန်ပြီးနောက်တစ်ရက်မှာပဲယောဂကူးစက်ခံရသူအရေးအတွက်အခုလိုတိုးလာတာပါ။အခုလိုယောဂကုသပြန်နေရတာဟာယောဂပိုရှင်ရှိစစ်ဆေးနိုင်တဲ့အခြေအနေနဲ့ပါတာကြောင့်လို့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ကျွန်မတို့ဝန်ကြီးဌာနတာဝန်ရှိသူအချစ်ယူရီယန်တို့ကတော့ပိုရှင်ရှိစစ်ဆေးမှုတွေထပ်တိုးလှုပ်ဆောင်သွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ပတ်အတွင်းလူ4000ကိုစစ်ဆေးပေးခဲ့တယ်လို့တောက်ကြနေကြပြောပါတယ်။နိုင်ငံတွင်းကုသမှုတွေဆက်လက်ဖြစ်ပွားနေတယ်လို့တည်ဆုံသူ920လောက်ရှိလာတဲ့အတွက်ဒါဟာအရှိအရှာမှာတရုတ်နိုင်ငံပြည်အများဆုံးဖြစ်နေတယ်လို့ Julian တို့ကပြောပါတယ်။လာမယ့် Ramadan ဥပုသ်ကာလအတွင်းမြပလေးရဲ့ပြန်အင်ဒိုနီးရှားပြည်သူတွေအသွားလာများလာမှာကြောင့်ကုသခံရသူတွေအတွက်များလာနိုင်တယ်လို့လည်းကျွမ်းမကြီးသူတွေတွေကပြောပါတယ်။American အကဒါစူးစမ်းလေ့လာရေးအေဂျင်စီ NASA ကအကဒါရေမှူးနှစ်ဦးနဲ့ရုရှားအကဒါစူးစမ်းလေ့လာရေးအေဂျင်စီ Roscosmos ကအကဒါရေမှူးတဦးစုစုပေါင်း3ဦးတို့ဟာနိုင်ငံတကာအကဒါလေ့လာရေးစခန်းမှာလာပေါင်းများစွာနေခဲ့ပြီးတဲ့နောက်တောက်ချာနေကကမ္ဘာမြေပေါ်ပြန်လည်ရောက်ရှိလာကြပါတယ်။ American အကဒါရေမှူး Andrew Morgan, Jessica Meyer နဲ့ရုရှားအကဒါရေမှူး Oleg Skripal 3ဦးတောက်ချာနေဘက်ပိုင်းကSoyuz MF-15 အကဒါရေနဲ့ကမ္ဘာမြေကိုပြန်လည်ထွက်ခွာခဲ့တာပါ။၃နာရီလောက်ကြာမှာတော့သူတို့သုံးစလုံးကဇစ်စတန်နိုင်ငံစတက်ယခင်လေးမြစ်ကူရဲ့လေဒီနဲ့ခုံစင်းခဲ့ကြပါတယ်။အကဒါရေမှူးအန်ဒရူးမော်ဂန်ရဲ့192ရက်ကြာအကဒါစူးစမ်းလေ့လာရေးခရီးစဉ်က2019ဇူလိုင်လ20ရက်နေ့ကစတင်ခဲ့တာဖြစ်ပြီးကျန်အကဒါရေမှူးတစ်ယောက်ဖြစ်တဲ့မယားနဲ့စခရစ်ပိုကာရူကတော့2019စက်တင်ဘာလ25ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ်ခင်ဗျ။The boy ဒီဒီပနဲ့နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်
။ဂျင်မာနှစ်တက်ကူရဲ့မှာတမားရဲ့ပြည်တယ်လူငင်းချန်တာခွေနဲ့အကျဉ်းသားအချို့လွတ်မြောက်လာတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဂျင်မာနှစ်တက်ကူအချိန်မှာလူမှုစိတ်နှလုံးအေးချမ်းဖို့နဲ့လူသားချင်းစာနာထောက်ထားမှုအရာဆိုပြီးအကျဉ်းသူအကျဉ်းသား2000ခွဲလောက်ကိုတမားကလူငင်းချန်တာခွေပေးတာမှာအခုအချိန်လွတ်လာတဲ့အထက်နိုင်ငံရေးအစင်းသား20လောက်ပဲပါတော့မှုဝေဖန်မှုတွေရှိနေခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်200ပြီးပုံမှန်ခွဲကအရမြန်မာနှစ်သိကူမြန်မာနှစ်ဆန်းတရက်နေ့မှာအစင်းသားအချင်းသူစုစုပေါင်း2000ခွဲကိုစီကံတက်မှတ်ချက်မထားဘဲပြစ်ဒဏ်လူငင်းခွင့်ပေးလိုက်တယ်လို့တမရယုံကဒီကနေ့ထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုပေးတဲ့အထက်မှာနိုင်ငံခြားသောအချင်းသားအချင်းသူ89ဦးလေးပါဝင်ပါတယ်။နောက်ပြီးတည်တံ့ကြခံနေရသူတွေကိုလူရဲမရှိထောင်တန်းတသက်နှစ်အကန့်တန်းမရှိနဲ့ထောင်တသက်ကြခံရသူတွေကိုထောင်အနှစ်40ထောင်အနှစ်40အထက်ကြခံရသူတွေကိုနှစ်40ထောင်အနှစ်40နဲ့အောက်ကြခံရသူတွေကိုတော့သူတို့ကြတဲ့ထောင်တန်းရဲ့၄ပုံတစ်ပုံပဲကြခံဖို့လျှော့ပေးလိုက်တယ်လို့ဖော်ပြထားပါတယ်ဒီလိုလျှော့ပေးတာမှာသခိုင်းတိုင်းအချင်းတော်ကနေနာဂတိုင်းရင်သားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ NSCNK နာဂအမျိုးသားဆိုရှယ်လစ်ကောင်စီရဲ့ထိပ်ပိုင်းခေါင်းဆောင်ဟောင်းတွေအိန္ဒိယနိုင်ငံသားတွေလည်းပါဝင်ခဲ့ပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီကထိပ်ပိုင်းခေါင်းဆောင်17ဦးကိုမတရားအသိပုံမှန်နဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖမ်းဆီးအရေးယူခဲ့တာပါ။ဒါအပြင်ကလေးအချင်းတော်ကနေအိန္ဒိယနိုင်ငံသားအမျိုးသား26ဦးအမျိုးသမီး4ဦးတရုတ်နိုင်ငံသားအမျိုးသား2ဦးတို့ကိုလည်းပြည်နှင်တန်တဲ့လူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိလွတ်ပေးတဲ့အထက်မှာနိုင်ငံရေးအချင်းသား20လောက်ပဲပါဝင်သေးတယ်လို့ AAPP နိုင်ငံရေးအချင်းသားများကူညီဆောင်ရှောက်ရေးအသင်းအတွင်းရေးမှူးဦးတိန်နိုင်ကပြောပါတယ
်။နိုင်ငံရေးအချင်းသားရဲ့လို့သမထရာမရှိတဲ့အခါကျတော့နိုင်ငံရေးအခြေသာလွတ်တယ်လို့ပြောဖို့အတွက်အကျဉ်းဥပဒေနဲ့လည်းခက်ပါလိမ့်မယ်။နောက်ကထပ်ပြီးကြောများပြင်ညာပြီးလွတ်မလားဆိုတော့ကျွန်တော်တို့မသိပါဘူး။သူ့ပုံနဲ့လည်းဒီပုံတိုင်းဆိုလို့ရှိရင်တော့မျောလေးလို့မရတဲ့ပုံစံမျိုးရှိပါတယ်။ဒီနိုင်ငံရေးအရာဆက်ဆက်ပြီးတော့လှုပ်ရှားမှုတွေနဲ့အကျဉ်းချခဲ့တဲ့လူရှိတယ်။လူအခွင့်အရေးရကျဲကြခဲ့လူတွေရှိတယ်ဒီကျွန်တော်တို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရာနောက်တကမတရားအသိဆက်ဆံမှုအရာဆိုတဲ့အမှုတွေအများကြီးရှိပါတယ်ဒါတွေကနိုင်ငံရေးနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အမှုတွေပါ
ညီညာချင်းမြန်မာအဖွဲ့ကဥအောင်မျိုးမင်းကတော့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုအမြန်ဆုံးလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်
ဒီမြန်မာနိုင်ငံမှာကိုယ့်ရဲ့ယုံကြည်ချက်ကြောင့်နောက်တစ်ခါမွေးရပါလူခွင့်ရေးကိုကျင့်သုံးမှုကြောင့်အကျဉ်းချတဲ့သူတွေရှိပါတယ်အမှန်တော့သူတို့တွေကအစိုးရကထောင်ထဲကိုမရောက်တင်ပါဘူးခင်ဗျဘာကြောင့်လဲဆိုတော့ငြိမ်းချမ်းစွာနဲ့သူတို့ရဲ့ခွင့်ရေးကိုကျင့်သုံးမိမဲ့မြန်မာနိုင်ငံမှာရှိသောဖိနှိပ်သောဥပဒေကြောင့်ထောင်ထဲရောက်နေတယ်ပထမဆုံးမရောက်တဲ့လူရောက်တဲ့ဆိုတာကမှားရွေးမှုပါနောက်တော့အခုတခါပြန်ပြီးလွှတ်တဲ့ချိန်မှာလဲနိုင်ငံရေးအကျဉ်းသားများဆိုပြီးတော့တတ်မှတ်ပြီးလွှတ်တာမရှိဘဲနဲ့တခြားအကျဉ်းသားတွေနဲ့ရောပြီးတော့ချုပ်ရဲ့လွတ်ရဲ့နီးကနီးသူတွေပဲပါလာတာဒါကပုံပြီးတော့သူတို့အတွက်ထိခိုက်ညံ့တာမှုဖြစ်စေပါတယ်အမှန်တော့ယုံကြည်ချက်ကြောင့်အကျဉ်းကျတဲ့သူတွေရှိလို့မရှိသင့်ဘူးရှိနေလို့ရှိရင်လဲအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်လိုအပ်တယ
်လက်ရှိအကျဉ်းတော်တွေမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးပြစ်ဒဏ်ကျခံရသူ89ဦးအကျဉ်းတော်အတွင်းကနေအမှုရင်ဆိုင်နေရသူအယောက်200နီးပါးရှိကအကျဉ်းတော်ပြင်ပကနေအမှုရင်ဆိုင်ရသူအယောက်400လောက်ရှိတာကြောင့်စုစုပေါင်းအယောက်600နီးပါးရှိနေတယ်လို့ဦးတိန်နိုင်ကပြောပါရယ်အခုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေဟာလည်းလူရဲ့နီးသူတွေဖြစ်တယ်လို့ဦးတိန်နိုင်ကပြောပါရယ်ဒီနေ့လွတ်မြောက်တဲ့အကျဉ်းသားအကျဉ်းသူတွေကိုအစိုးရက35ပြည်အပါဝင်အခြေခံစားတောက်ကုန်တွေပါပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလွတ်လာတဲ့အထက်မှာတက်မတော်အဥပဒေနဲ့ပြည်တံစီရင်ခံရသူတွေရဲစီကံဖောက်ဖျက်မှုနဲ့ပြည်တံကြခံရသူတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်မြန်မာနှစ်သိကူးလုံးကလည်းအကျဉ်းသား2000ကျော်ကိုတမရကပြည်တံကနေလူငင်းချန်တာခွင့်ပေးခဲ့မှုပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။
ပြည်ပကပြောင်းဝင်လာတဲ့မြန်မာရွှေပြောင်းသူသားတွေရဲ့လူမှုရေးစီးပွားရေးကျန်းမာရေးကိစ္စတွေကိုပြည်တွင်းကမိဖက်အဖွဲ့တွေအစိုးရဌာနတွေနဲ့ပူးပေါင်းကူညီသွားမယ်လို့ကုလသမဂ္ဂကဧပြီလ18ရက်မှာသတင်းထုတ်ပြန်လိုက်ပါတယ်။ အစိုးရစည်းရင်းတွေတိုင်းဆိုရင်ဧပြီလ16ရက်အထိပြောင်းဝင်လာတဲ့ရွှေပြောင်းလုပ်သားက46,000လောက်ရှိပြီးသူတို့ကို COVID-19 ကူးစက်မှုရှိမရှိစောင့်ကြည့်နေတဲ့ကာလလူမှုရေးစီးပွားရေးနဲ့စိတ်ပိုင်းဆိုင်ရာအကူအညီတွေလိုအပ်နေရလို့ကုလထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အများစုကထိုင်းကပြန်လာကြပြီးမြောက်ဥတီချစ်ကြည်ရဲ့တရားတင်းနဲ့နှစ်နှစ်ခုပေါင်းစည်းရင်းအရဆိုရင်4,000ဝန်းကျင်လောက်ရှိပါတယ်။ပြင်းပြင်းထန်ထန်ရွှေပြောင်းလုပ်သားတွေအများဆုံးပြန်ဝင်လာတဲ့ပြည်နယ်တစ်ခုဖြစ်လို့ဒီအကူအညီကကျန်းမာရေးဌာနတွေအတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့ဆိုပါတယ်။အဓိကလိုအပ်ချက်ကတော့တစ်ခါသုံးနှစ်ခေါင်းစီးရီဖြစ်တယ်လို့ကရင်ပြည်နယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပါတယ်။အဲ
တော်တော်လေးတော်တော်ရှိနေရတယ်ဆိုမတ်ဆိုရဲဆိုရဲဖြစ်ထွက်တယ်။နှစ်ခေါင်းစီးလိုရပေါ့။ကျွန်တော်ဒီမှာတော့ politics မတွေ့သေးဘူး။ဒီ politics ရှိပြီဆိုတော့အဲ့များ lockdown လုပ်တဲ့နေရာမျိုးတွေမှာကျွန်တော်က95မှတ်ချက်မှာပဲစိတ်ချမှတ်ရှိနေလို့လက်ရှိကြည့်တော့ကျွန်တော်တစ်ခါတုံးကိုပဲကျွန်တော်လောက်ခက်လာတယ်တကယ်လို့နောင်ခက်လာရင်တော့ကျွန်တော်ကတစ်ခါတုံးလို့မဖြစ်နိုင်ဘူးကျွန်တော် release ပြန်လုပ်ဖို့လောက်အောင်သူမချော့အောင်ပေါ့
နှာခေါင်းစီးတွေလက်တန့်စီးရည်တွေပုံမှန်ထောက်ပံ့နေရသလိုပြည်ပကဝင်လာတဲ့သူတွေရဲ့ကျန်းမာရေးကိုလည်း27ရက်စောင့်ကြည့်နေရတာဖြစ်လို့ယောဂစောင့်ကြည့်စကန်သုံးဖြစ်စည်းတွေလည်းလိုအပ်နေကြောင်းမြောက်ဝတီပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းစင်အောင်ကပြောပါတယ်
ကျွန်တော်တို့ကဒီနေ့တိုင်းပေါ့သူတို့တွေကိုဒီစားတော့ဈေးကြီးရှိတယ်ပေါ့ဒါကြောင့်တို့ဒီကနေ့ပဲဒီ credit card နဲ့ပတ်သက်ပြီးတော့လည်းဒီဆက်သက်ဖြစ်စီတွေပေါ့လေကျွန်တော်တို့ကအသုံးပြုရတယ်ရှိတယ်ပေါ့ဒါကြောင့်ဒီကနေ့ပြီးတော့အခုတော့ကျွန်တော် UNO ကိုကြည့်ရနေလို့လာပြီးကိုယ်ကြီးဒီခါရဲ့ solution ကိုပို့ခေါင်းတာပေါ့နော်
မြန်မာပြည်တွင် COVID-19 ရောဂါကာဝေးရာ၏အရှိန်မြင့်လုံဆောင်နိုင်အောင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဖြစ်တဲ့ UNOPS ကရောဂါစံတက္ကရိယာ2000ကျော်ပရမတ်အထုလှူဒါန်းလာပြီးနောက်ထပ်လည်း3000ကျော်လောက်ထပ်ပေးဖို့ရှိပါတယ်။တရုတ်ပြည်ရောက်မြန်မာလူသား2000နီးပါးကလည်းကချင်ပြည်နယ်လွယ်ကျဲကိတ်ကနေပြည်တွင်းကိုမနစ်ကဧပြီလ16ရက်ကစပြီးအထုလိုက်ဝင်လာနေပါတယ်။COVID-19 ရောဂါကာဝေးရေးအတွက်အာဆီယံခေါင်းဆောင်တွေဒီအပိုင်းလုပ်ခဲ့တဲ့ online အစည်းအဝေးမှာနေဆက်ဖြတ်ကျော်သွားလာနေတဲ့ရွှေပြောင်းလူသားတွေကိစ္စကိုအတူတူလက်တွဲဖြေရှင်းကြဖို့လဲဆွေးနွေးသွားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြည်ပို့ထားတာဖြစ်ပါတယ်
။ယာယီပိတ်မယ်လို့ကြေညာခဲ့တဲ့အခမဲ့ Fever Clinic ဆေးကနေလာမဲ့သတင်းဘက်ကနေစလို့ပုံမှန်ပြန်လဲဖွင့်လှစ်တော်မယ်ကြောင်းပြောပြပေးချင်ပါတယ်။ COVID-19 ကမ္ဘာ့ကယ်ရောဂါကူးစက်ပြန့်နှံ့လာမှာကိုကာကွယ်တားဆီးနိုင်ရေးပြည်သူတွေနေရင်ထဲမှာပဲနေကြဖို့ညွှန်ကြားထားတဲ့အချိန်မှာနောက်ဖြားပြီးတော့မကြမ်းမမာဖြစ်လာရင်စစ်တနဝင်တဲ့အထုခုဆရာဝန်ကြီးတွေဆရာဝန်သူနာပြည့်တွေဦးဆောင်ပြီးတော့ဖွင့်ထားတဲ့အခမဲ့ Fever Clinic ဆေးကနေမှာသွားပြီးတော့ကုနိုင်တာပါရန်ကုန်မြို့တွင်းမှာတော့အင်းစိန်မင်္ဂလာတောင်မြို့တောင်မွေသင်္ကန်းကျွန်းဘိုးတထောင်စတဲ့မြို့နယ်တချို့နဲ့လှိုင်းသာယာရွှေပြည်သာတကူမြို့တည်ရှိပိုင်းမြို့နယ်စတဲ့မြို့တည်တွေမှာပါတိုးချဲ့ဖွင့်နေထားတဲ့ဒီ Fever Clinic ဖျားနာလူနာဆေးကုသခန်းတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်နဲ့ကူးစက်မှုကာကွယ်ရေးအစီအစဉ်တွေလုပ်မှာဖြစ်လို့ဧပြီလ18ရက်နေ့ကနေစပြီးတော့ယာယီပိတ်ထားမှာဖြစ်ကြောင်းနဲ့ဖျားနာလူနာတွေအနေနဲ့မိမိတို့နဲ့နီးစပ်တဲ့အစိုးရဆေးရုံဆေးခန်းတွေကိုပဲသွားပြကြဖို့ကြေညာခဲ့ပါတယ်။ဧပြီလ18ရက်နေ့မှာတော့ဒီ Fever Clinic ဖျားနာလူနာဆေးကုသခန်းတွေမှာဆေးကုပေးနေတဲ့စေတနာဝင်တဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ကြီးဌာနရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိတဲ့သူတွေတွေ့ဆုံဆွေးနွေးပြီးကြတဲ့နောက်မှာတော့လာမယ့်ဧပြီလ20ရက်နေ့ကနေစပြီးအခမဲ့ Fever Clinic ဆေးကနေပုံမှန်ပြန်လည်ဖွင့်လှစ်တော့မှာဖြစ်တယ်လို့စေတနာဝင်တဲ့ဆေးကုသပေးနေတဲ့အထွေထွေရောဂါကူးဆရာဝန်ဒေါက်တာကျော်စွာဦးက VOA မြန်မာပိုင်းကိုနောက်ဆုံးအချိန်ထိအခုလိုပြောပြပါရယ်
အဓိကတော့ကျွန်တော်တို့ဆေးကန်းနေကနေပြီးတော့ပေါ့နော်ဒီမှာအချင်းချင်းဖြစ်တွေ့ဆက်ဆံမှုကနေကူးစက်မှလည်းစိတ်ကူတာပေါ့နော် COVIDတန်တရားလူနာတွေအမကိုဗစ်ကူးစက်ခံတွေပါလာခဲ့တယ်ဆိုရင်လည်းဒီမှာလုပ်နေတဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေဗော်လန်တီယာတွေပေါ့နော်သူတို့ထိဆက်ပြီးတော့ကူးစက်ပါရည်ဖြစ်မှာဆိုလို့လိုအပ်တဲ့ရန်ညွှန်မှုတွေပေါ့နော် SOP ပေါ့နော် Standard Operation Procedure တွေနောက်ကျွန်တော် Guideline ပေါ့နော်တကယ်ဒီ Update ချင်တဲ့ Guideline တွေနဲ့ကျွန်တော်ထပ်ပြီးတော့တကယ်ပို့ကောင်းအောင်ဟိုလိုအပ်တဲ့ Training ပေါ့ Training တွေပါလည်းလုပ်ရဲပေးပြီးတော့တခြားဒီခြေခံရဲ့ဖွဲ့စည်းပုံကအစပေါ့နော်အားလုံးတခြားလေးကျွန်တော်တို့ဖြစ်အောင်ဆိုပြီးတော့ဟိုခဏကြာကြီးပိတ်ထားတာပါ
တကယ်တော့ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်း COVID-19 အရေးလူလူနဲ့ဆက်သွယ်ပြောဆိုချိန်မှာ Fever Clinic တင်အနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီလိုက်လာဆောင်ရွက်ကြဖို့တိုက်တွန်းပြီးတဲ့နောက်မှာအခုလိုအစစ်အစစ်ဆောင်ရွက်လာတာပါကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုမဖြစ်စေရေးအပါအဝင်တန်တရာလူနာတွေရှိလာရင်လည်းစစ်စစ်ပေးနိုင်ဖို့နဲ့ဆေးရုံတွေကိုအမြန်ဆုံးလူနာလွှတ်ပြောင်းမှုတွေကိုစနစ်တကျဆက်သွယ်နိုင်ရင်ကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်နေပါတယ်လို့ဒေါက်တာကျော်စွာဦးကပြောပြပါတယ
် Fever Clinic ကိုလာတဲ့တကယ်ကိုတန်တရားလူနာတွေပေါ့နော်ဒါမှမဟုတ်ရှင်လည်းဒီရောဂါပိုးဖြစ်တဲ့လူရှိတဲ့လူနဲ့ထိစပ်တဲ့လူတွေဆိုတော့ချက်ချင်းကျွန်တော်ကဘာဖာညှို့ပို့နိုင်အောင်ကျွန်တော်ကဒီဆေးရုံတွေနဲ့ဒါချိတ်ဆက်ပြီးတော့ပို့ကောင်းအောင်ပေါ့နော် ဒီနာဟိုတည်ဆောင်တဲ့စနစ်ကအဆပေါ့အားလုံး safety ချင်းအောင်ဒီချက်ပူကောင်းအောင်ကျွန်တော်တို့စီစဉ်မှုတွေဖြစ်ပါတယ်ဆိုတော့အဓိကတော့ကျွန်တော်တို့ဒီကျန်းမာရေးနဲ့အားလုံးဝန်ထမ်းတာဝင်ကြီးကိုယ်တိုင်ရောဒီ Fiber Clinic ဖွင့်တာတို့အားပေးပါတယ်ကိုကြီးရဲ့လူတွေလည်းထိခိုက်မှုနည်းအောင်ဆိုတဲ့သဘောနဲ့ပေါ့နော်နောက်လူနာတွေလည်းအချင်းချင်းကူးစက်မှုတော့နည်းအောင်ဆိုပြီးတော့ဒီတော့လမ်းညွှန်မှုကိုတော့ပေးခြင်းကိုခဏကြာကြီးလေးကျွန်တော်တို့နားခိုင်းတဲ့သဘောပါ။တနင်္ဂနွေနေ့မှာကျွန်တော်မြန်မာနိုင်ငံဆောင်များအတင်းမှာကျွန်တော်တို့ Professor Dr. Thomas G ကနေဦးဆောင်ပြီးတော့ပေါ့နော်။အခြားသောဆရာဝန်တွေပေါင်းပြီးတော့ကျွန်တော်တို့အခုလက်ရှိ Cyber Clinic ဖွင့်ထားတဲ့ဆရာတွေကိုသင်ခန်းပေးမှာပေါ့နော်။ဟုတ်ကဲ့ဟုတ်ကဲ့
။အခုဆိုရင်တော့ရန်ကုန်တိုင်းပါဝင်မန္တလေးတိုင်းပါလည်းအခမဲ့ Fiber Clinic ဆေးကနေဖွင့်လှစ်နေသလိုကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာလည်းဖွင့်လှစ်ဖို့ကြိုးစားဆောင်ရွက်နေကြပါတယ်။ကျွန်မစုမုံကဆက်သွယ်ပေးများတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းဗန်ကောက်နဲ့သမုတ်ဆက်ပေါင်းခရိုင်အပါအဝင်အနီးနားကမြို့နယ်တွေမှာအလုပ်ပြုတ်တဲ့မြန်မာလူသမား900ကနေ1000ကျားရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒီလိုအလုပ်တွေအထောက်ခံရတဲ့ကိစ္စမှာမြန်မာလူသမားတန်ရာကြီးတွေကိုလည်းပါဝင်ရှင်းရှင်းပေးနေပါပြီ။မိနာကြီးတွေရရှိဖို့အတွက်စောင့်နေကြတဲ့အလုပ်သမား900လောက်ရှိတဲ့အကြောင်း
အလုပ်သမားတန်ရာကြီးကိုယ်တိုင်တရေပို့ထားတဲ့တရေကြီးကြီးကြကြကတော့အယုံလုံးကနေပြီးတော့အလုပ်ပြုတ်သွားတာကအလုပ်သမားတရာအဲ့ဒီအလုပ်ပြုတ်တဲ့ဆက်ယုံကလည်းစီရင်သားရလုပ်ငန်းတွေမှာကားပို့တဲ့ပစ္စည်းဆက်ယုံတယုံလုံးကိုလုပ်ငန်းရှင်ကအချုံးကြတယ်ဆိုပြီးတော့ဆက်ယုံပြုံလုံးရေးပြီးပြစ်ပြီးတော့ပြစ်ထားခဲ့တာဒါအလုပ်သမားတရာပေါ့ထိုင်းနေမှာပေါ့နော်အယုံပြုံလုံးကတော့လုံးဝကိုပြတ်သွားလားဟုတ်ကဲ့ခိုင်ရောမြန်မာဒုက္ခရောက်တယ်ဒါကအခုလက်ရှိဒီကတက်တာမပြီးသေးဘူးတခုကကွန်မြူနီမှာပဲကျွန်တော်တို့အလုပ်သမားတွေကိုစိတ်ယုံ၃ယုံလောက်ကနေပြီးတော့အလုပ်သမားကပဲယုံကိုကျွန်တော်တို့ကိုယ်တိုင်တက်ပြီးတော့အခုကြီးတောင်းထားတဲ့စိတ်ယုံက၄ယုံလောက်ရှိတယ်အဲ့ဒီစိတ်ယုံကဘာလုပ်ငန်းတွေလဲပြုံးနိုင်ရတဲ့ပတ်သက်တဲ့လုပ်ငန်းတွေများတယ်စီစုပိုင်းရဲ့လုပ်ငန်းတွေရှိတယ်ဒါက100လောက်ရှိတယ်အခုလက်ရှိကျွန်တော်တို့မှ200လောက်လုံးလက်နေတယ်ဒီကချိုင်ကိုလည်းလက်ထောက်ပန်ပေါ်နေနေမှာကအလုတ်ယုံကလုံးဝကိုစီဝါရေးကြလို့ဆိုပြီးအလုတ်သမား90ကျော်ကိုသိရနေငားထားလိုက်တာအဲ့ဒါအမူလုံသားကြီးအတိအကျနေမှာတနေထဲမှာပဲကလန်းဆန်ပန်ကောက်နေပြီမှာအထည်ကျုပ်ဆက်ယုံအထည်ကျုပ်ဆက်ယုံကအလုတ်သမား350အလုတ်ကျနားလိုက်တာဒါအလုတ်သမားတန်ရာရှိကိုယ်တိုင်လည်းအခုနှစ်ခေါက်ပြုံးနေနေမှာက100လောက်ရှိတယ်ကျွန်တော်တို့နဲ့ဆက်တဲ့အလုပ်သမား900နဲ့900ကျားမှရှိနေတယ်အခုရက်ပိုင်းတော့လုံးလက်မဲ့ကြီးဖြစ်တာ
ဟုတ်က
ဲ့တန်ရာရှိကိုတည်ရင်ရောက်တဲ့စီးရင်းလေကျွန်တော်တို့ကတည်းကတင်ပို့ရတဲ့စီးရင်းလေ
အတိုင်တန်ရာသေးတဲ့အလုပ်သမားတွေလည်းရှိတာကြောင့်ဗန်ကောက်နဲ့အနီးတစ်ဝိုက်မြို့နယ်တွေမှာအလုပ်လက်မဲ့ဖြစ်နေတဲ့အလုပ်သမားတစ်ထောင်လောက်ရှိနေပြီလို့လည်းဥက္ကဋ္ဌကြီးကပြောပါတယ
်အဓိကကတော့အလုပ်သမားတစ်ချို့ကတော့ညက်ပြန်တယ်အချို့အလုပ်သမားကတော့လုပ်ပြန်လုပ်ဖို့ပေါ့အလို့အဖွဲ့နှစ်ဖွဲ့တော့ကွဲနေတာပေါ့ဒီရပြန်ဖို့ကလည်းပြန်ရခွင့်မပြုရတော့ဘူးလို့မှပြန်လို့မရဘူးနောက်ပြီးတော့ဒီရပြန်တဲ့လုပ်သမားကလည်းဒီကသူတို့ရဲ့အလုပ်သမားဥပဒေကအလုပ်လက်မဲ့ဖြစ်သွားရင်ခိုင်းဆွဲကထောက်ပံ့ပေးတာလို့ထောက်ပံ့ပေးလို့နောက်ပြီးတော့အလုပ်ကျင်ရဲ့ညှိနှိုင်းပေးလို့လုပ်ပြန်တဲ့ပြန်ပြန်ထွက်လာတဲ့ဥပဒေတိုင်းကလုပ်တက်လိုက်တက်တက်လိုက်တော့လုံးအလုံးသားကိုယ်နဲ့ဥပဒေရပါတော့လူသမားဥပဒေရပါတော့လက်နာကြည့်ပေးရမှာတနည်းကိုတလားရမယ်ဟာတွေစောင့်ပြီးရယူနေတာပေါ့ယူပြီးပြန်မယ်ဆိုတဲ့အပိုင်းကအခုလည်းလည်းပြိပက္ခတွေဖြစ်နေတာပေါ့
ထိုင်းနိုင်ငံမှာမြန်မာလူသမားသုံးလက်တဲ့မနေ့ရှိရဲဆိုပြီးခံမှန်းထားပြီးပြီးရတဲ့မလာကတော့နေရက်ပြန်သူတောင်းကနလောက်ရှိပါတယ်ဒီမှာမအေးမှာထိုင်းမြန်မာနဲ့တက်တာလေးသတင်းပြဖို့ထားပါတယ်
စစ်ပွဲတရင်ဖြေကြတဲ့ရခိုင်မတွေကိုရှင်းလျှောက်သလိုလုပ်ရတဲ့အတွက် ANDR ရခိုင်မျိုးသားပါတီကကန့်ကွက်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးပြောဆိုတဲ့ရခိုင်မျိုးသားပါတီကလက်စော်ကိုယ်စားလှယ်တချို့ကိုမြောက်ပြည်ရောင်းမြင်တန်ကြားကရှင်းလျှောက်တဲ့သဘောနဲ့ထုတ်လင်းခဲ့တာကို ANDR ပါတီကကန့်ကွက်လိုက်ပါတယ်ရခိုင်နောက်ပိုင်းမှာတော့ဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေပြီးကြောက်တော်မျိုးနယ်မှာအရသာ10ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကြောင့်အရသာသေဆုံးတာတွေထိခိုက်ဒဏ်ရာရတာတွေနေရာဆုံးခါထွက်ပြေးနေရသူတွေရဲ့ရှင်နေတွေကိုရေးယူပေးဖို့ရခိုင်မျိုးသားပါတီ ANB ကလူခွင့်ရေးကော်မရှင်ထံကိုတင်ကြထားတာပါ။ဒါအပြင်ရခိုင်မျိုးသားပါတီတွင်ကလွတ်တော်ကိုယ်စားလှယ်တချို့ကိုအမည်နဲ့တကွချင်းချောက်တဲ့သဘောပါရှိတဲ့တဲ့င်းတစ်ခုကိုမြောက်ပြည်ရုံးမြင့်တင်ကြမှာထုတ်လွှင့်တော်တာနဲ့ပတ်သက်ပြီးတင်းတင်းထန်ထန်ကန့်ကွက်တယ်လို့ ANB ပါတီပြောခွင့်ရဒေါ်အေနုစင်ကပြောပါတယ်
။အဲ့မှာတော့အချက်က၄ချက်ပါတယ်နီ။အဲ့ဒီအချက်၄ချက်ထဲမှာအဲ့မြောက်ပြည်ကတိုက်ရိုက်ချင်းချောက်တဲ့သဘောမျိုးနဲ့ပြောတော်တဲ့အနေအထားပေါ်မှာဒါဟာတကယ်လက်တွေ့အချင်းဖြစ်ရမယ်လို့အပေါ်မှာအမှန်တိုင်းပြောထားတဲ့အချက်တွေနဲ့ဖြစ်တယ်ဒါကိုပဲမဟုတ်မှန်လည်းလုံးချင်ပြီးတော့ပြောသလိုလိုအဲပြီးရင်ဒါတွေအတွက်ပဲ ဆက်လက်ပြီးတော့အေးအေးယူတော့မလို့လို့ပြောကြတဲ့အနေအထားတွေပေါ်မှာကန့်ကွက်ရတာဖြစ်ပါတယ
်ပြည်ကြီးရဲ့ရပိုင်ကရခိုင်နောက်ပိုင်းကကြောက်တော်မျိုးနဲ့ညောင်ချောင်းချိပါကလူတွေကိုဖမ်းဆီးတော့တာနဲ့ပတ်သက်ပြီးလူမှုကွန်ရက်ပေါ်မှာမဟုတ်မမှန်ပြောဆိုတာတဲ့ကြောက်တော်မျိုးနဲ့တိမ်မှချိပါကိုလူရှင်ရေးတပ်ဖွဲ့ဝင်တွေကမီးရှို့ခဲ့တယ်လို့ရခိုင်ပြည်နယ်ကြောက်တော်မေးဆန်တဲ့နေရာပြည်သူ့လွှတ်တော်မှဦးထွန်းထွန်းဝင်းက ARD တည်ထောင်ဌာနကိုဖြစ်ဆိုခဲ့တာနဲ့တခြားဖြစ်စဉ်တွေမှာလည်းမီဒီယာတွေကမဟုတ်မမှန်ပြောဆိုတာကိုတွေ့ရတယ်လို့မြောက်ပြည်ရုံမြင့်တိုင်ကြားကကြေညာတော့တာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာလက်ရှိချိန်ထိတိုက်ပွဲတွေတင်းထန်နေသလိုမနေ့ကညနေပိုင်းလောက်မှာလည်းကြောက်တော်မျိုးနဲ့တွင်းမှာပြေခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရသာဦးသိဆုံးပြီးစေဦးထက်မင်းဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်မနေ့ကတော့ဟိုပေါ့၄နာရီဝန်းကျင်ဖြစ်မှာပေါ့၄နာရီဝန်းကျင်လောက်မှာကျွန်တော်တို့ပိတ်ခဲ့တဲ့တချို့ကြားတယ်ပေါ့ဒီမျိုးအစားဖက်ကနေဖြစ်တယ်လို့ကြားတယ်ဟို၄နာရီခွဲ၅နာရီပြန်ဝန်းကျင်လောက်မှာကျွန်တော်တို့ဒီကိညာသွားတဲ့အချိန်မှာကျွန်တော်တို့ဒီထိခိုက်ကြံရရတဲ့လူတွေရှိတာဆိုပြီးကျွန်တော်တို့စုံစမ်းကြည့်တဲ့အခါမှာပိုက်ပင်ရက်ွက်ပေါ့အဲ့ဒီမှာတုံးချောင်းစုဆိုတဲ့ဟိုအစုရက်တစ်ခုရှိတယ်ဆိုတော့အဲ့ဒီကမင်းသားစုတစုသူတို့အိမ်မှာလက်လက်ချီချတယ်လို့ပြောတယ်ဆိုတော့အဲ့ဒီမင်းသားစု၄ယောက်ပေါ့၄ယောက်အကုန်လုံးပြန်ရရကြတာပေါ့အဲ့ဒီအချိန်မှာတယောက်ကတော့လူငယ်လေးတယောက်အသက်၁၄နှစ်ရှိတဲ့လူငယ်လေးတယောက်ကတော့တော်တော်ပြင်းပြင်းထန်ထန်ဖြစ်တယ်ဆိုတော့ဒီနေ့မနေ့တောင်မှဆုံးသွားတယ်လို့ကျွန်တော်တို့သတင်းရတယ်အကုန်လုံးပြန်ရရတာကတော့6ယောက်ရှိတယ်ကျွန်တော်တို့ဒီဟိုဖက်ကဆိုတော့တစ်ဖက်ကကျွန်တော်တို့ပိုက်ပင်ဒါမွတ်စလင်ဂျာဖက်ကလည်းပဲအတင်းအတချို့ရကြတယ်လို့ကြားတယ်ကျွန်တော်တိတိလောက်တော့ဒါ၁၀ယောက်ဝန်းကျင်ပေါ့ချို့ရတယ်တယောက်၁၂ယောက်လို့ပြောတာပေါ့ဟိုဖက်သတင်းကတော့ဖိတ်ကျွန်တော်တို့စီတော့ပြည်ပစ်ဆိုတော့မရောက်ဘူးဆိုတော့အဲ့ဒီအနေထားတော့ရှိတယ
်မနေ့ကကြောက်တော့ပြေးထားမှုကရခိုင်လက်နက်ကန် AFW ဘက်ကမိုင်းဆွေးတိုက်ခိုက်ခဲ့တယ်လို့လက်နက်ငယ်တွေနဲ့ပြေးခတ်ခဲ့တာဖြစ်တယ်လို့တပ်မတော်သတင်းမှန်တန်ကြော်ရေးဖွေးပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ်
အော်ကျွန်တော်သတင်းထုတ်ပေးပါမယ်ဗျသတင်းထုတ်ပေးမယ်အေးအေးအဲ့ဒီနားနာလေးမှာဟွာသူတို့မိုင်းခွဲတာပါမိုင်းခွဲပြီးတော့အေးရဲ့လက်နက်ငယ်နဲ့ဖြစ်တယ်လို့ပြောတယ်ကျွန်တော်တို့သတင်းထုတ်ပေးဖို့ရှိ
ခိုင်လက်နက်ကန် AFW ဖက်ကတော့မနေ့ကကြောက်တော်မျိုးထင်မှာသူတို့နဲ့တိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့ AFW ပြောခွင့်ရခိုင်ဒုခကပြောပါတယ
်မနေ့ညနေကကြောက်တော်ဖက်မှာဟိုပစ်ခတ်တာကဒါမြန်မာစစ်တပ်ကတစ်ဖက်သားပစ်ခတ်တာဗျာကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာဘာမှမရှိဘူး
ကြောက်တော်မျိုးနဲ့တွေ့မှာပြေခတ်မှုတွေမကြာခဏဆိုလိုဖြစ်ပေါ်နေတာကြောင့်ဒေသခံမျိုးသူမျိုးသားတွေအနေနဲ့ကြောက်လိုက်နေကြတယ်လို့ကြောက်တော်ဒေသခံကပြောဆိုကြပါတယ်ကဘာမှာကိုဘဲကရွာကအကြတဲ့ကြောင့်စစ်ပွဲတွေရဆိုင်တာဖို့ကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းထားသလိုမြန်မာအရဖက်လူမှုအဖွဲ့အစည်းတွေကလည်းရခိုင်စစ်ပွဲတွေရဆေးဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအဲကိုအကြံဖက်အဖွဲ့အစည်းဖြစ်အစိုးရကတတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်နောက်ပိုင်းနဲ့ရှင်ပလောက်ဝမြို့နယ်တွေမှာပြန်လည်တိုက်ပွဲတွေပြင်းထန်လာပါတယ်အရသာထိခိုက်ပျက်ဆုံးမှုတွေလည်းများလာသလိုနေရာစွန့်ခါထွက်ပြေးလာတဲ့စစ်ဘေးဒုက္ခတွေလည်းတိုးလာနေပါတယ
်စီးရင်စီးနဲ့မြောက်ရီမြို့နယ်အတွင်းမှာအွန်လိုင်းကောင်းကစားလုပ်နေကြတဲ့တရုတ်နိုင်ငံသား30ဦးကိုအီတီလာစစ်တပ်ရဲ့နေညမှာဖမ်းဆီးလိုက်တဲ့တရင်ကိုကြေပြပြလိုပါတယ်။မြောက်ရီခိုင်ရဲတပ်ဖွဲ့ကဦးဆောင်တဲ့ဌာနဆိုင်ရာပူးပေါင်းအဖွဲ့တွေဟာကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးတွေဆောင်ရွက်နေတဲ့ကာလအတွင်းတရားပြည်စုံမိုးရေးကိုလုံဆောင်ရမှာတရင်ရအွန်လိုင်းကောင်းကစားသမားတရုတ်နိုင်ငံသားလီရှောင်းချန်ပါဝင်တဲ့တရုတ်နိုင်ငံသား30ဦးကိုအီတီလာ16ရဲ့ညကဖမ်းဆီးအရေးယူလိုက်တယ်လို့မြောက်ရီခိုင်အုပ်ချုပ်ရေးမှူးဦးတည်တော်ကပြောပါရဲ
30ပဲနော်3030ဟုတ်တယ်ခါလို့နားလို့မှာနားလို့ကျွန်တော်တို့အမှန်လေးပြောချင်ပါလားဟုတ်ကျွန်တော်တို့ကျွန်တော်တို့ကဘက်ပေါ်မှာဟိုနားလို့စိတ်ကံသွားတယ်နောက်ကျတော့လက်ရှိတော့လမ်းမကားပဲကျွန်တော်တို့လမ်းမကားပေါ်မှာလမ်းမကားပဲလမ်းမကားမှာတက်တဲ့ခဏလိုက်ကျွန်တော်အမိရတယ်ဒါလက်ရှိတော့ဒီဒီတစ်ခါဆက်ပြီးနေတော့ကျွန်တော်တို့လမ်းမကားပိုင်းရတယ်ဒီကနေ့ဒီရှင်နဲ့ဒီနေ့ဟိုစီဇန်ကအပိုင်းပေါ်လဲအဲ့ဒီရရှိခွင့်ရှိနေတာ။အဲ့ဒီကခြံချင်းထားတာ။ဒီနောက်ပြီးတော့ဒီကောင်ကိုကျွန်တော်လောရမယ်။နံကားဥရိယဆံပြီးဟုတ်ကဲ့ကျွန်တော်ကိုပုံမှန်ရတဲ့ဟာလေးနော်။အမှန်တန်ပါပဲ
။ဒီဒီနယ်မြောက်ရေခရိုင်ထဲမှာတရုတ်နိုင်ငံသားနဲ့နိုင်ငံသားတွေလည်းရှိနေတာပါ။ဒီထဲမှာတရုတ်မျိုးတော်တည်ဆောက်ထားတဲ့ပြည်ရင်နယ်တက်ကောက်တက်ပိုင်းနဲ့ရွှေကုတ်ကောင်မှာလည်းတရုတ်နိုင်ငံသားတွေအများအပြားရှိနေတာပါ။အဲ့ဒီဒေသမှာကာစီနိုလောင်းစားရုံတွေရှိပြီးထိုင်းနယ်ကတရားမဝင်တဲ့ဒေသတွေဝင်ထွက်သွားလာနေကြတာတွေလည်းရှိခဲ့ပါရဲ့။မြဝီဒေသမှာတရုတ်နိုင်ငံသားတွေအများအပြားဝင်ရောက်လာတာတွေဈေးဆိုင်တွေဖွင့်လာပြီးတော့နေမြေခံတွေကခဏပုတ်ဖို့မှုတွေလည်းလုပ်ခဲ့တာတွေရှိပါရဲ့။အခုကမှာတော့လမ်းမစားလုံမှုကြောင့်တရုတ်နိုင်ငံသား30ဦးကိုဖမ်းဆီးရတာဖြစ်တယ်လို့လည်းဒေသအာဏာပိုင်တွေကပြောပါရဲ့။စစ်မှားမအေးမှထိုင်းမြန်မာနယ်စပ်ကနေတရေပေးပို့နေပါရဲ့။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင့်တညာအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ကျွထွေးကတင်ဆက်ပေးပါမယ်ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေရဲ့နေတရူဝစားဝတ်နေရေးလူမှုရေးနဲ့စီးပွားရေးရာကိစ္စတွေမှာချက်တဲမှုတွေပိုပြီးကြုံတွေ့လာကြရတယ်လို့အိမ်တွင်ကြံဖတ်မှုတွေလည်းတိတိသားသားတိုးလာပါတယ်ယောဂကူးစက်ခံရမှာကိုစိုးရင်ရတဲ့အချိန်ထဲမှာပဲမိသားစုစားဝတ်နေရေးအတွက်ရုန်းကန်ကြရတယ်လို့ဒီလိုအချိန်မျိုးမှာမှအိမ်တွင်ကြံဖတ်မှုခြံကိုလည်းအမျိုးသမီးတွေအများစုခံစားလာကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်တွေကတစ်ဖက်မှာတော့အမျိုးသမီးတွေအတွက်အိမ်တွင်အကျန်းဖတ်မှုတွေပိုးပြီးကြုံရအောင်ကြောင်းပိတ်မိတဲ့အခြေအနေမျိုးဖြစ်လာတာပါလားသူတို့အတွက်ဘယ်လိုအကူအညီတွေလိုအပ်နေပါလဲဘယ်လိုထိရောက်တဲ့အကူအညီတွေပေးနိုင်မလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ကပ္ပီအမေကရောက်လာတဲ့နောက်စလို့အမေရိကန်ပြည်တော်စုမှာအိမ်တွင်အကျဉ်းဖတ်မှုတွေနဲ့ဒီလိုအကျဉ်းဖတ်မှုတွေကြောင့်အခုကြီးကြောင်းခံလာတဲ့သူတွေတိုးလာတဲ့သတင်းတွေလည်းဖြန့်ပေါ်လာပါတယ်။အိန္ဒိယနိုင်ငံမှာအသွာအလာကန့်သက်ချက်ထုတ်ပြန်လိုက်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်အကျဉ်းဖတ်မှုနှစ်ဆတိုးလာပြီးအလားတူတောင်အာဖရိကနိုင်ငံမှာလည်းအိမ်ပြင်မထွက်ရအမိထုတ်ပြန်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်အကျဉ်းဖတ်မှုတိုင်ချချက်9000လေးပါရှိလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့အိမ်တွင်အကျဉ်းဖတ်ခံရမှုတွေကြောင့်ဖုန်းနဲ့အင်တာနက်အွန်လိုင်းတွေကနေအကူအညီတောင်းခံလာကြတာတွေ85ရာခိုင်နှုန်းတိုးလာတယ်လို့ဆိုရကပြောပါတယ်။ပြင်သစ်နိုင်ငံမှာလည်းပါရီမြို့မှာတပတ်အတွင်းအိမ်တွင်အကျဉ်းဖတ်မှု36ရာခိုင်နှုန်းတိုးလာခဲ့ပြီးတော့နိုင်ငံတော်အနေနဲ့ကတော့32ရာခိုင်နှုန်းတိုးလာတယ်လို့ပြင်သစ်ဝန်ကြီးတစ်ယောက်ကပြောဆိုထားပါတယ်။တူရကီနိုင်ငံမှာလည်းအစိုးရကပြည်သူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့မတ်လ17ရက်နေ့ကစလို့အသက်ခံရတဲ့အမျိုးသမီးအရေအတွက်တိုးလာတယ်ဆိုတဲ့အစင်းကားတွေထွက်ပေါ်လာတယ်လို့ဘရာဇီး၊ချီလီ၊မက္ကဆီကိုစတဲ့လက်တင်အမေရိကနိုင်ငံတွေမှာလည်းအိမ်တွင်အကျဉ်းဖတ်မှုတွေပြည်သူတွေတိုးလာတာကိုလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကသတိပေးလာကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့အာဂျင်တီးနားနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာရီယယ်လာဘယ်စကီကအခုလိုပြောပါတယ်။
La línea 144 que es la que recibe
la Argentina ma chama khwe chang mu poma chi gen ne ajan phat mu ni ne pat de lo tai chang ni ne phone line 144 line tha shi ya ma aku kala twe ma set twe tai chang la ra ri ga ta mae a chain the 60 ya gan naw po pro mya la ba de
ala tu chi ni naingan ma le nei nwe ma ni cha bu ni cha che chot pyan mi lo prathama kadin pat a twin ain nwe ajan phat mu ni ne set set de phone set aku ni chao khan mu ba ခုနှစ်ဆယ်ရာခိုင်နှုန်းကျိုးလာတယ်လို့ချီလီအစိုးရကပြောပါတယ်
။ဒီကိုရိုနာဗိုင်းရပ်စ် nos está presentando múltiples desafíos.
ကိုရိုနာဗိုင်းရပ်စ်ကြောင့်ခက်ခဲစိန်ခေါ်မှုတွေတော်များများကိုကျွန်မတို့ကြုံကြရပါတယ်။ဒီထက်မှမိသားစုအတွင်းအကျန်းဖက်မှုတွေတိုးလာတာကိုတွေ့ရတာပါပဲ
။ဒါကတော့ချီလီနိုင်ငံရဲ့ကျားမကျန်းသူရေးနဲ့အမျိုးသမီးရေးရာဝန်ကြီးကာရိုလီနာကွေဇက်စ်ပြောသွားတာပါ။ဖလားချူမေးခံပြီးတော့စုမှာ COVID-19 အခြေတဲ့ကာလအတွင်းအိမ်ရင်းကျန်းဖတ်မှုတွေနဲ့ဆက်ဆက်ပြီးတော့အကူအညီတောင်းခံမှုတွေများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဧပြီလပထမအပတ်အတွင်းအိမ်ရင်းကျန်းဖတ်မှုတိုင်ကြားချက်ပေါင်း60ရာခိုင်နှုန်းကျိုးလာတဲ့အကြောင်းဆန်ဖရန်စစ္စကိုခရိုင်ရှိနေုံကထုတ်ပြန်ထားပါတယ်။အခုလိုအခြေမျိုးမှာအကူအညီဆောင်ရှောက်ရေးခရိုင်တွေမှာလူတွေပြည်လာတာကိုကြည့်ရင်လေအိမ်ရင်းကျန်းဖတ်မှုတွေကျိုးလာနေတယ်ဆိုတာကိုသိနိုင်တာပါ။ဒီလိုအခြေအနေမျိုးမှာအကူအညီတွေကိုတိတိကျကျမပေးနိုင်ဘူးဆိုရင်အခြေအနေကနောက်ပိုင်းမှာအများကြီးပိုဆိုးသွားနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်လူမှုကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Community Health for Asian American အဖွဲ့ကလုပ်ငန်းတာဝန်ခံတဦးဖြစ်တဲ့မတ်မြွေဦးကပြောပါတယ်
အမျိုးသမီးတွေကကိုယ့်ကိုယ်သက်သေတာဆိုမှသေတဲ့ရာခိုင်နှုန်းကဘာပေါ့မှာအများကြီးများတယ်ဟိုအသက်ခံရတဲ့မျိုးသမီးတွေပေါ့နော်တကဘာလုံးဝဆို38ရာခိုင်နှုန်းမျိုးသမီးတွေကဒီလိုမျိုးအသက်ခံရတာရှိပါတယ်ဆိုတော့ဒီ suicide ဖြစ်ရတာကအများများလာမယ်လို့ကျွန်မအနေနဲ့ထင်တယ်ဒီအကြံအစည်တွေကိုကြိုးတင်ကာကွယ်မှုတွေကကျွန်တော်မပေးနိုင်ဘူး ဖွင့်စီတဲ့အနေနဲ့ရောအစိုးရအနေနဲ့ရောအဆိုင်ဝိုင်းအနေနဲ့ဆိုရင်တော့ကြိုတင်ကာကွယ်မှုကစစ်စင်မှုတွေကမရှိကြဘူးဆိုရင်တော့ဒီနောက်ထပ်ပတ်ထိမှဆိုရင်ဒီ domestic violence rate လေးများလာမယ်ပေါ်ပြီးဒီထက်suicide အကူအသက်တဲ့ရာခိုင်နှုန်းလေးပိုပြီးများလာမယ်ဒီကလေးတွေမှာလည်း anxiety or depression symptom တွေကပိုပြီးများလာမယ်ဆိုတာကိုကျွန်တော်တို့အနေနဲ့တွေ့ထားတယ်အဲ့ဒါကြောင့်ပဲဂျိုတင်ကာပွေတဲ့အနေနဲ့ကတော့ဘာလုပ်စင်လဲဆိုတာကိုကျွန်တော်တို့ဖွင့်စင်နေတယ်လေအစိုးရနဲ့တိုင်ပင်ပြီးပြင်ဆင်နေပါရဲ့ရှင
်အဲ့ဒီတော့အခုလိုအချိန်မျိုးမှာမန်းွေဦးတို့လိုအဖွဲ့အစည်းတွေကဘယ်လိုကူညီတွေကိုပေးနေပါလဲရှင
်အခုလောလောဆယ်ကတော့ဒီအမျိုးသမီးတချို့တွေပေါ့နော်သူတို့အကူအညီတောင်းလာတယ်ရှိတယ်သူတို့ကဟိုမိခင်တွေဖြစ်တယ်ခလေးမယ်တွေဖြစ်တယ်ပေါ့သူတို့အခက်ကြီးတွေကပါလေလဲဆိုတော့ဒီဝင်ဝင်မရှိဘူးပတ်စံမရှိဘူးအင်္ဂလာစာပြေဖို့မရှိဘူးစာဖို့မရှိဘူးနော်အဲ့ဒီအချိန်မှာလည်းသူတို့အကျန်းသမှုတွေကိုတွဲကြုံနေရတယ်ဆိုတော့အဲ့ဒီမျိုးတွဲကြုံနေရတဲ့အချိန်မှာအစိုးရစီမှာကျွန်တော်တို့ဒီ shelter တွေကိုဖုံးဆက်တယ်အကြောင်းကြားတယ် shelter တွေကလည်းအញ្ញံပြင်းနေပြီသူတို့လောလောဆယ်ကဒီအချင်းနေမျိုးမှာလက်ခံလို့မရဘူးလက်မခံနိုင်ဘူးဆိုတာကြောင်းကြားလာတယ်။ပလိတ်တွေဖုံးဆဲတော့လေပလိတ်ကသူတို့ကဖုံးချစ်ချစ် respond မလုပ်ဘူးဆိုတော့အဲ့ဒီခဲခဲကတော့အရင်ထက်ဆိုင်သဆဆောင်းဆောက်လောက်ပိုများပါတယ
်။ဆိုတော့ကိုယ့်ဘက်ကအကူအညီပေးဖို့ကြိုးစားတဲ့အခါမှာလေအခက်ခဲတွေကဒီအရင်ချက်ပို့ပြီးတော့များလာနေရဆိုတဲ့သဘောပါလားရှင
်။ဟုတ်ဆိုတော့အဲ့ဒီတချို့အဖွဲ့အစည်းတွေကိုကျွန်တော်တို့ဒီမျိုးသမီးတွေကိုသူတို့လွယ်ချက်တွေ resource တွေကိုပေးဖို့အတွက်ကဥမာချင်းတွေရုံးတွေကိုဆက်သွယ်လုပ်လို့လေသူတို့ကဖုံးမကန်ကြဘူး။ဘယ်ရုံးတော်တော်များများရုံးနေတာကြတော့အကောင်လုံးကတရားမဖုံးမကန်နိုင်ကြတဲ့အတွက်ကဒီမျိုးသမီးတွေမှာကြတော့ဘာသာစကားအခက်အခဲရှိတယ်။အခက်အခဲတွေကပုံပြီးသူတို့ရဲ့စိတ်ပုံပြီးဆိုးရင်ပုံပြမှုတွေအများကြီးပုံပြီးများလာတယ်ဟုတ်ကဲ့ဆက်နေရှင်နဲ့စိတ်တဲ့တော်မှာရှိလာရင်ဆိုတာကိုပြောကြပါတယ်ဆိုတော့ကျမအရင်ကစိတ်ဆိုးနေနေပါတယ်ဆိုတော့ကျွန်တော်တို့အခွင့်အရေးနေလဲကြတော့ဒီအခက်ခဲတွေကိုတန်းတင်တလောက်ငွေသုံးမဟုတ်အလုပ်ချောင်းချောင်းEDD ချောင်းပေးတာမျိုးရှိတယ်စိတ်ချမ်းမရေးအတွက်က self care or meditation group လို့ရှိတယ် ဒီတခြားအခက်ခဲတွေကိုကျွန်တော်တို့ကအစိုးရစီကိုလုံဆောင်မှုတွေလုပ်နေကြတယ်သူတို့အခက်ခဲတွေကိုဖြေရှင်းဖို့အတွက်
လက်ရှိအခြေအနေမှာအစိုးရရဲ့ပံ့ပိုးကူညီမှုကတိတ်ကိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။ကိုနာကပ်ပေးကာလချုပ်နေရချိန်မှာအကျံဖက်ခံရတဲ့အမျိုးသမီးတွေအချို့အကူအညီရဖို့ကတာမန်ချိန်မှာချက်ပိုးပြီးတော့ခက်ခဲနေတယ်ဆိုတော့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမကြခင်ရက်ပိုင်းတုန်းကပဲထောက်ပြပြောဆိုထားပါတယ်
။ In some countries, the number of women calling support services has doubled.
Meanwhile, healthcare providers ငယ်တချို့မှာအကူအညီပေးထားတာမျိုးဆက်သွယ်ရတဲ့အမျိုးသမီးဦးရေကနှစ်ဆတက်သွားပါတယ်။ဒီလိုအခြေမျိုးမှာကျန်းမာရေးကိုနားမလည်ရဲဝန်တန်းတွေအတွက်ဝန်ထမ်းအင်အားမလုံလောက်တာနဲ့အလုပ်တွေမနိုင်မနှင်းဖြစ်ရပါတယ်။ဒေသဆိုင်ရာအကူအညီပေးရေးဖွဲ့တွေလည်းအခုချိန်မှာငွေကြေးတက်လက်တာနဲ့လုပ်ငန်းမလဲပတ်နိုင်တာပဲရှိနေတာပါ။အိမ်တွင်းအချက်အလက်ခံရသူတွေကိုကူညီဆောက်ရှောက်ပေးတဲ့ခရီးရောင်တွေမ
ချက်ပူပေါင်းတိုက်ဖျက်ဖို့အရေးကြီးတယ်လို့မိသားစုတွေအေးအေးချမ်းချမ်းနေထိုင်ကြဖို့ကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်ကူတာရက်စ်ကဒီလ5ရက်နေ့ကကမ္ဘာလူလူကိုဖန်ကြားခဲ့ပါတယ်
။ And so I make a new appeal today for peace at home and in homes around the world.
ကျွန်တော်နေအိမ်ဒီမှာငြင်းငြင်းချမ်းချမ်းနေထိုင်ကြပါလို့ကျွန်တော်မိတ္တရဲ့ခံကြပါတယ်။ COVID-19 ရောဂါကိုတပ်ဖြတ်နိုင်ဖို့အတွက်အိမ်ထဲမှာပဲနေကြဖို့စီချောခွဲနေထိုင်ကြလို့ဒီကူကအဖြစ်မနေအရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြပါတယ်။ဒါနဲ့လည်းဒီလိုနေရတဲ့အချိန်မှာအမျိုးသမီးတွေအိမ်တွင်းနှိမ့်နှိမ့်ဆက်မှုတွေနဲ့ပိတ်မိသွားတာမျိုးဖြစ်နိုင်ပါတယ်။ပြီးကြတဲ့သတင်းပတ်တွေအတွင်းစီးပွားရေးနဲ့လူမှုရေးချက်တဲမှုတွေစိုးရိမ်ထိတ်လန့်မှုတွေတိုးလာနေတာနဲ့များကမ္ဘာတစ်ဝန်းမှာအိမ်တွင်းအကြမ်းဖက်မှုတွေလည်းကျောက်ကမန်းလေးတိုးလာတာကိုကျွန်တော်တို့တွေ့ကြရပါတယ
်။အခုလိုအချိန်မျိုးမှာနိုင်ငံအစိုးရတွေအနေနဲ့ COVID-19 ကျုပ်ပြန်ဆောင်ရွက်မှုတွေမှာအမျိုးသမီးတွေအကျန်းဖက်ခံရတာကိုကာကွယ်တားဆီးနိုင်ရေးကိုလည်းအထူးခအစိတ်ပိုင်းတစ်ခုဖြစ်တဲ့ချက်သွင်းကြံပေးလှုပ်ဆောင်မှု Mr. Guterres ကတိုက်တွန်းချပါတယ်။အကျန်းဖက်ခံရသူတွေကိုကူညီပေးနေတဲ့လူမှုဖွဲ့စည်းတွေကိုအခုချိန်မှာပိုပြီးတော့ကူညီပံ့ပိုးပေးတာဖုန်းနဲ့အွန်လိုင်းပေါ်ကနေအကူအညီချောင်းခံနိုင်တဲ့ဝန်ဆောင်မှုတွေတိုးချဲ့ပေးတာလို့ဆောင်ရွက်ချက်တွေကိုအစိုးရတွေကအခုအချိန်မှာအလေးနက်ထားလှုပ်ဆောင်ဖို့လဲ Mr. Guterres ကတိုက်တွန်းပါတယ်။ကမ္ဘာ့ကျန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားကြရမှာလူစုလူတွေလောက်တာတွေကိုရှောင်ပြီးတယောက်နဲ့တယောက်ခက်ခော်ပါနေကြဖို့ဖြစ်နိုင်ရင်နေအိမ်တွေထဲကနေအပြင်မထွက်ကြဖို့စုရဲညှိနှိုင်းချက်တွေကို
အနာမယ်တွေကထုတ်ပြန်လာကြရတယ်လို့ပဲဒီလိုအနေချအောင်မှာစီးပွားရေးလုပ်ငန်းတွေပိတ်ပစ်လိုက်ရပြီးလူတွေတန်းနေချီအလုပ်လက်မဲ့ဖြစ်လာရတဲ့တစ်ချိန်ထဲမှာအိမ်တွင်းပြဿနာတွေကလည်းတပူပေါ်တပူဆင့်ကျုံလာကြရတာပါဒီလိုအခြေအနေမျိုးမှာထိခိုက်လွယ်ဆုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေပဲဖြစ်ကြမှုသူတို့အတွက်ထိရောက်တဲ့အကောက်အွယ်ပေးမှုတွေကိုစနစ်တကျချမှတ်လုပ်ဆောင်ဖို့လိုအပ်နေတဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပံမျိုးသမီးကဏ္ဍကိုကြီးမားရေးရနာဝင်ပြုပါရှင်ကျမခင်ဗျချွေးပါရှင
်
COVID-19 ကဘာလကူးစက်ပြန့်ပွားနေတာမှာဒီတန်ကိုပြင်းထန်ခံရတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုရဲ့ထိတ်ဆုံးကနေပါဝင်ပါတယ်။ COVID-19 ရောဂါကူးစက်မှုကိုတားဆီးဖို့လုပ်ငန်းဝင်တွေရန်နာလိုက်ရတာကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းမှာဆိုရင်အလုပ်လက်မဲ့9တန်းနီးပါးရှိခဲ့တာပါ။ဒါကြောင့်အမေရိကန်စီးပွားရေးကိုတောက်ကူပြုစေဖို့ရည်ရွယ်ပြီးတော့ Congress လွှတ်တော်နဲ့အစိုးရတို့ကအမေရိကန်နိုင်ငံသူနိုင်ငံသားတွေအတော်များများနဲ့လုပ်ငန်းတွေကိုပံ့ပိုးပေးဖို့အတွက်ငွေကြေးဒေါ်လာ1 trillion တန်ပေါင်း2,000သုံးဆဲဖို့ဆုံးဖြတ်ခဲ့ပါတယ်ဒီငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်က HNG စီးရင်အင်းနဲ့အခွန်ဝန်ဆောင်မှုလုပ်ငန်းကမနှင်းနှင်းလင်ကိုကျွန်တော်အောင်ကဆက်သွယ်မိမြင်ပြီးတော့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်အဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာမင်္ဂလာပါမနှင်းလင်ခင်ဗျာဆိုတော့ဒီသတင်းပတ်အတွင်းမှာ IRS ဒီ American Accompany ဌာနအနေပြီးတော့ American နေစီကိုထောက်ပံ့ငွေကြေးစပြီးတော့ပေးရနေပါပြီ။ဆိုတော့ American နေအနေနဲ့ဦးချင်းအနေနဲ့ပေါ့လေငွေဘယ်လောက်များများရမလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
။ဟုတ်ကဲ့တဦးချင်းကတော့အိမ်တော်မရှိသူလူပြိုလူလွတ်ဆိုလို့ရှိရင်အသက်60နှစ်ထက်အိမ်တော်မရှိသူလူပြိုလူလွတ်ဆိုရင်1200ရပါမယ်။အိမ်တော်ရှိသူမျိုးသမီးနဲ့မျိုးသားပေါ့နော်2ယောက်ရှိတဲ့2ယောက်တူတူတွဲပြီးတင်လာတယ်လို့ဆိုရင်တော့တယောက်1200ဆိုတော့2400ရပါမယ်ရှင်။ကလေးတယောက်ရှိနေဆိုတော့16နှစ်အောင်ကလေးတဦးချင်းစီတိုင်းကို900စီရပါမယ်ရှင်
။ဘလို့လူမျိုးတွေကဒီထောက်ပံ့ငွေကြေးရမလဲဆိုတာကိုရှင်းပြပြောအောင်
။ဟုတ်ကဲ့ရှင်။ခုနကပြောတဲ့လူမျိုးလူမျိုးပေါ့နော်။ single ဆိုလို့ရှိရင်တော့သူကဝင်ငွေ AGI လို့ခေါ်တဲ့ adjusted gross income ပေါ့နော်။ 1040 ကျမတို့ tax return တွေတင်တဲ့စာရွက်ရဲ့ line number 8B မှာ ship ဒီမှာရှိတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့စင်ငယ်ဆိုရင်9500မကျော်တဲ့သူတွေဆိုရင်1200ရပါမယ်။Marify Joint ဆိုရင်တော့နှစ်ယောက်တူတူတွဲပြီးတင်တဲ့လူတွေဆိုရင်တော့တသိန်းခွဲ AGI ရတသိန်းခွဲမကျော်တဲ့လူတွေရပါမယ်။အဲကဲ၍ Head of Household လို့ခေါ်တဲ့စင်ငယ်မသားတွေ Single Parents တွေဆိုရင်တော့တယောက်ထင်းတဲ့ကလေးတွေနဲ့ဆိုလို့ရှိရင်တော့တသိန်း12500ထိကိုရပါမယ်။
ဆိုတော့ဦးချင်းဝင်ငွေများတဲ့သူတွေဆိုရင်လည်းပဲဒီအစိုးရထောက်ပံ့ငွေရမှာမဟုတ်ဘူးလို့သိရပါတယ်။ဆိုတော့ဟိုဘလို့လူမျိုးတွေကမရမှာပါလဲ
။ဟုတ်ကဲ့ရှင်။သူကတော့ဝင်ငွေ limit က face out လောက်ထားတာတော့9,900ပါ။ single ဆိုရင်တော့ငါလူမျိုးလူလူတွေက9,900ကျော်သွားရင်မရတော့ပါဘူး။Marify join တဲ့လူတွေကနှစ်ယောက်တူတူတင်တဲ့လူတွေကတော့3,900ကျော်သွားတဲ့လူတွေကမရတော့ပါဘူး။အဲ head of household ခေါ်တဲ့ဒီအိမ်တော်ဦးစီးသမားတွေကတော့ကလေးနဲ့ယောက်ျားမရှိဘူးမိန်းမမရှိဘူးလူတွေကတော့3,600,500ကျော်ဝိုင်းမရတော့ပါဘူးအဲခုနပြောတဲ့9000ကျွဲနဲ့အခု9,900ဈားထဲမှာရှိတဲ့လူတွေကတော့100ကျော်သွားတိုင်းမှာ5ချက်ကျော်ပါတယ်တဲ့ဆိုဥပမာအဖြစ်အခု9000ကျွဲရတဲ့လူက8000ကျွဲရမယ်ဆိုရင်9000ကျွဲနဲ့8000ကျွဲဈားထဲမှာ1000ကျော်သွားတဲ့အတွက်သူက900ကျော်သွားမှာပေါ့နော်အဲ့ဒါဆို1200လို့900ဆိုတော့900တော့900ပဲရတော့မှာပေါ့
ဆိုတော့ဟိုတချို့ပင်စင်စားတွေပေါ့လေအခွန်ဆောင်စရာမလိုတဲ့လူတွေကြတော့အစိုးရရှိမှဒါသူတို့ရဲ့စီရင်အင်းရမရှိဘူးဆိုတော့သူတို့တွေကြတော့ဘယ်လိုပုံစံမျိုးနဲ့ရမှာပါလဲ
ဟုတ်ကဲ့အဲ့ဒါတော့ non filer လို့ခေါ်ရပေါ့နော်ပုံမှန်ဆိုလို့ရှိရင်တော့ကျမတို့တင်စရာမလိုတဲ့လူဝင်ငွေရတာနည်းတယ်ဝင်ငွေအရာသတ်မှတ်ထားတဲ့တင်ဖို့လို့သတ်မှတ်ထားတဲ့ဟိုဘာတွေမှာအချက်အလက်တွေမှာ category ရမှာမပါတဲ့လူတွေဆိုလို့ရှိရင်တော့သူကဟိုတင်စရာမလိုဘူးဝင်ငွေရတင်စရာမလိုဘူးဒါပေမဲ့ဝင်ငွေတစ်ချက်ပြပြီးတော့ခုနလိုဝင်ငွေမရှိတဲ့ကျွန်တော်ဆက်တော်ယူနေတဲ့လူတွေမှာဝင်ငွေမရှိတဲ့လူအလုံးမလုံးတဲ့လူတက်ကြီးမိပါရင် she is solution to wa when we the jet ya ပြီးတော့အာ name file နေနဲ့ဒီ stimulus check ကိုရဖို့လို့တက်တက်ပဲတင်လို့ရပါတယ်အဲ့ဒီရဲ့ link နေရာလဲအာ IRS website မှာယူနိုင်ပါတယ်ကျွန်တော်တို့ page မှာလည်းတင်ပေးထားပါတယ်အဲ့အဲ့ဒီချိန်မှာမှာအကယ်၍ retire လုပ်ထားတဲ့ဒီနိုင်ငံမှာနေတဲ့ဒီနိုင်ငံမှာ assets ရနေတဲ့လူတွေဒါမှမဟုတ် remains မှာ retirement pension ရနေတဲ့လူတွေဆိုလို့ရှိရင်တော့သူတို့ကတင်စရာမလိုပါဘူးပြီ IRS ရဲ့ computer system မှာသူတို့အချက်လက်စီရှိပြီးသားဖြစ်တဲ့အတွက်သူတို့ကဒီ1ဒေါ်လာပြပြီးလဲတင်ဖို့မလို automatic ရပါမယ်တဲ့
ဒီထောက်ပံ့ငွေတွေကိုအစိုးရကဘယ်လိုပုံစံမျိုးနဲ့ပေးလဲဆိုတော့လည်းရှင်းပြပေးအောင်ခင်ဗျအ
ော်ဟုတ်ကဲ့ရှင်အကျွန်တော်တို့ test return တွေတင်တဲ့အခါမှာပတ်စံပေးရတဲ့လူပဲဖြစ်ဖြစ်ပတ်စံပြန်ရတဲ့လူပဲဖြစ်ဖြစ် test return စတင်ကလေးကမှသူတို့ရဲ့ bank information ကိုထည့်ကြပါတယ်bank ရဲ့အချက်လက်တွေ account number တွေ routing number တွေ bank information တွေထည့်တဲ့လူထည့်ပြီးသားလူဆိုတော့ဘာမှလုပ်ဖို့မလိုပါဘူးတဲ့သူတို့ကအဲ့ဒီ bank account တွေရဲ့ကို direct deposit လုပ်ပေးမှဖြစ်ပါတယ်အကယ်၍မထည့်ထားဘူးဒါမှမဟုတ်ရင်တချို့လူတွေကဒီ bank တွေကိုစက်မသုံးတော့ဘူးဒီတင်ပြီးသား bank အချက်လက်တွေကမမှန်ကန်တော့ဘူးသုံးမပြုတော့ဘူးဆိုရင်တော့တဲ့သူတို့က check နဲ့စာလိုက်ကနေပို့ပေးမယ်လို့ပြောပါတယ်
ဟုတ်ကဲ့မနေ့နေ့လွန်ရအခွန်ဝန်ဆောင်မှုဟိုပေးနေတဲ့သူဆိုတဲ့အခါကျတော့ဟိုလူအများပေါ်လေမရှင်းလင်းတဲ့ဟာမျိုးအချက်မျိုးရှိမယ်ဆိုလို့ရှိရင်ရောရှင်းပြပေးပါလားခင်ဗျ။ဟု
တ်ကဲ့ရှင်ကျွန်တော်ကိုမေးတဲ့အချိန်မှာအများဆုံးကတော့နိုင်ငံသားမဟုတ်ဘူး green card ကန်ရတဲ့လူရောရမလား work permit နေတဲ့လူရောရမလားမေးပါရင်ဒီ stimulus check ကတော့ social number ရှိတဲ့လူတိုင်းကို test တင်ထားတဲ့လူတိုင်းကိုရမယ်လို့သတင်းထဲမှာကျွန်တော်ဖတ်ရှုရပါတယ်။အများဆုံးသိချင်နေကြတဲ့ဘယ်တော့ရမှာလဲဆိုတဲ့ check ကတော့ check တင်နေရမယ်ဆိုရင်စာလိုက်ကနေပြမယ်ဆိုရင်ပစံ income အနည်းဆုံးလူဝင်ပေးမှဖြစ်တယ်လို့သတင်းမှာဖတ်ရပါတယ်။အဲ့ဒါတော့1000အောက်ရှိတဲ့လူဆိုရင်နဲ့ April 24ရက်နေ့ဝင်ချင်မှရပါမယ်။1000အောက်ရှိတဲ့လူဆိုရင် May 1st ဝင်ချင်မှရပါမယ်တဲ့။4000အောက်ရှိတဲ့လူဆိုရင်တော့ May 15ဝင်ချင်မှရပါမယ်တဲ့။ Bank နဲ့ဒါလိုက်ချက်မဲ့လူတွေဆိုရင်တော့ပြီးခဲ့တဲ့ဘက်ကလို့ပြီးတော့စပြီးပေးနေပြီဆိုတာသိရပါတယ်ရှင်
။ဟုတ်ကဲ့နောက်ဆုံးအနေနဲ့ဗမာပြည့်ဆက်ပြီးတော့ပြောချင်ပါသေးတယ်ခင်ဗျာ။
โอเคရှင်ဒီကြားမှာကျွန်မဖြည့်ဆွတ်ပြီးပြောချင်တာလေးကတော့ test ကအခုရတဲ့ပတ်စံကအခု stimulus check ကတော့နောက်နေ့ဝင်ငွေ test တင်တဲ့အခါမှာဝင်ငွေနေနဲ့ပြရမှာလားအခွန်ဆောင်ရမှာလားဆိုတဲ့မေးခွန်းကတော့အဲ့ဒီစားဆောင်စရာမလိုပါဘူးတချို့လူတွေက IRS ကိုအကျွေးရှိတဲ့လူတွေရှိပါတယ်ပေးစရာရှိတဲ့လူတွေရှိပါတယ်အဲ့ဒီ test တွေကတော့အခုရမဲ့ stimulus check တွေကနေဖြတ်မှာလားဆိုတာမေးတာလည်းရှိပါတယ်အဲ့ဒါလေးကလည်းမဖြတ်ပါဘူးဒီဝင်ငွေရတယ်ဝင်ငွေခွန်ပြရစရာမလိုပါဘူးအဲ့ချက်လေးလည်းဖြည့်ဆွတ်ချင်ပါတယ် test မတင်ရသေးတဲ့လူတွေဆိုတော့တင်ကြပါဝင်ငွေမရှိရင်လည်းကြက်အနေနဲ့တင်ကြပါတင်ပြီးတော့လူတယောက်ယောက်ရဲ့ test return form မှာတင်ပြီးသားဆိုရင်တော့နှစ်ခါပြန်တင်လို့မရပါဘူး။တကယ်၍16နှစ်ထက်ကလေးတွေရှိနေဆိုရင်တော့16နှစ်ထက်ကလေးတွေကိုအခု900ပေးတဲ့အချိန်မှာထက်မတွက်ပါဘူး။အဲ့တော့သူတို့မှာ income ရှိတယ်ဆိုရှိတဲ့ income နဲ့တင်ကြဖို့တိုက်တွန်းချင်ပါတယ်။အဲ့ကလေးအရေးအတွက်လည်းကန့်သက်တာမရှိပါဘူး။ကလေးအရေးအတွက်တဦးချင်းစီ16နှစ်လောက်တဦးချင်းစီရှိရင်ရှိတဲ့လောက်တယောက်ကို900လောက်နဲ့ပေးမှဖြစ်ပါတယ်။
ဟုတ်ကဲ့ပါအခုလိုဖြည့်ချပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ကျမတို့ကျေးဇူးတင်ပါတယ်ရှင
19ကရောဂါဇိုတိုင်းကိုခံနေရခြင်းမှာအစိုးရကအကောင်းလေးတစ်ခုတွေ့လာရတာကြတော့သဘာဝဝန်းကျင်နဲ့လူသားတွေကိုအမတန်းမှဒုက္ခပေးတတ်တဲ့ငြင်းငြမ်းဓာတ်ရုပ်အဆိုင်တွေတွင်အမှုံမွှားတွေကမ္ဘာကောင်းကင်မှာအတော်လေးကျင့်ဆင်သွားတာပဲဖြစ်ပါတယ်ဒီကြောင်းသဘာဝဝန်းကျင်အင်ဂျင်နီယာဒေါ်ရီကြည်ကိုမင်းနဲ့ဆက်ပြီးဆွေးနွေးပေးမှာပါကျမခင်ဗျာငြင်းငြမ်းနေတဲ့ကမ္ဘာလေးတွေစန့်ဆင်သွားတာဘာကြောင့်ပါလဲ
ဘာဖြစ်လို့လဲအကြောင်းကလုံးလေးကြောင်းလို့ရှိတယ်။အစ်ချက်ကလူရည်ကားသွားကားလာမရှိပါဘူး။ရှင်းသွားပြီ။နောက်နောက်ပြစ်မှုလည်းစက်မှုလုပ်ငန်းတွေလည်းနေသွားပြီ။အဲ့တော့ကားသွားတာရှိဘူးဆိုရင်ဘာနေသွားပြီလဲဆိုတော့ရေရှားပြီးသွားနေတဲ့ရင်းတွေကထုတ်လုပ်လိုက်တဲ့ရင်းညမ်းစီမှုတွေကနေသွားတယ်။အ အဲ့လိုဆိုတော့တစ်ချက် nitrogen oxide ကားတွေက exhaust တွေက nitrogen oxide ထုတ်နေသွားပြီ carbon monoxide ထုတ်တာနေသွားပြီအဲ့ဒါတွေမကတဲ့ကားတွေများရင်ဒီ nitrogen oxide တွေ sulfur dioxide တွေကကောင်းရင်ထဲမှာပဲသူကဟိုအမှုံမွားအဖြစ်ပြန်ကျလာနိုင်နေတယ်အဲ့ဒါကြောင့်အမှုံမွားမှာလည်းအဲ့သူကပါလာနိုင်နေတယ်အဲ့ဒါနေသွားပြီနောက်တစ်ခုကဒုတိယညံမှုတစ်ခုရှိတယ်ဒါပါလဲဆိုတော့မြေဒီမှာလုပ်တယ်လို့လုပ်တဲ့အိုဆုံးနော်အဲ့ ozone ကလည်း nitrogen oxide နဲ့ဒါပြော use လို့ခေါ်တဲ့အိတ်ကံတန်နဲ့ organic ဓာတ်ပေါင်းတွေသူတို့ဟိုကနေရောရှိပေါင်းပြီးတော့ ozone ဆက်ရှိ ozone ကလူလူလေးအနေဖြစ်တယ်အဲ့လူလုပ်တဲ့ ozone ကအဲ့ဒါကြီးကနည်းသွားနည်းသွားတဲ့အခါကျတော့အရင်အရင်ကြီးတည်းကကောင်းလာမယ်နောက်ပြီးတော့အပေါင်းပိုင်းနည်းသွားတဲ့ကြောင့်မို့လဲဘာဖြစ်လဲလဲမြင်နိုင်ကြီးရလေပူပင်းရလာမယ်နော်အမောမောများချင်းကမြေမင်းဝေဝါးစီတပေါ့နော်အဲ့ဒါကြောင့်လည်းကြီးသွားတာဖြစ်တယ်နောက်တစ်ချက်ကဆက်ယုံအလိုယုံတွေဆက်ယုံနေရကြလဲအခိုးဝင်ရနေသွားမယ်အဲ့ဒါတွေကတည်သွားတဲ့အကြောင်းတွေဖြစ်ပါတယ
်လေးလူညဉ့်ဉန်းမှုအခြေအနေတိတ်ကိုဆိုးရတဲ့တရုတ်နိုင်ငံဟာဒီရောဂါစတင်ပြန့်ပွားခဲ့တဲ့နောက်အသွားအလာတွေပိတ်ဆက်ယုံတွေမိခိုးတိတ်သွားချိန်မှာတော့သူ့ကောင်းကင်ဘက်ဟာမကြုံစဘူးတန့်ဆင်နေတာကို NASA American အာကာသစူးစမ်းရေးသိပ္ပံကထုတ်ပြန်တဲ့ကောင်းကင်ဓာတ်ပုံတွေမှာတွေ့လာပါတယ်အလားတူတွေ့ရှိချက်တွေကို Britain နဲ့ American နိုင်ငံမှာလည်းတွေ့ရတယ်လို့ဒေါ်အေးကြီးကပြောပါတယ်
။ခုသူတို့မချင်းမဆွဲနဲ့တွေ့တာပေါ့နော်။အင်္ဂလန်ဆိုရင်အင်္ဂလန်ရဲ့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပေါ့နော်။ဖွဲ့လို့သူတို့နှိုင်းရှိလိုက်တယ်။မနစ်တုံးကထစ်တာနဲ့ပူတီနဲ့ပြင်းနေမှာပဲနေပါဆိုရင်အမျိုးချလိုက်တယ်။အိန္ဒိယဆိုပြီးအေဖရမ်ငါးရည်နေတယ်။အဲ့လိုမျိုးထစ်တာနဲ့မနစ်တုံးကအဲ့လောက်အချိန်ပိုင်းသေးမှာပေါ့နော်။ဘယ်လိုလဲလို့ကြည့်လိုက်ခါမှသူတို့ကတိတိတပါညော့နေသွားတာတော့တွေ့တယ်။တော်ရည်လာရည်နေသွားလို့ဖြစ်တာပဲဆက်တန်ပတ်သက်တယ်လို့သူကောက်ချစ်ချာသူတို့အင်္ဂလန်တတိယလုံးမှာသူတို့တိုင်းနဲ့စခန်း10ခုလောက်ရှိအေးရဟာရီကိုဖြန့်ဖြန့်ချင်းမတွင်းပြီးတော့သူက nitrogen dioxide ကဘလောက်လဲပေါ့နော်ဘလောက်နေသွားတယ်ဆိုသူတို့ချိနေတဲ့ခါမှာအဲ့လိုသူတို့အဖြေထွက်လာပါတယ်ဒါကအင်္ဂလန်မှာအမေရိကန်ကိုပြောမယ်ဆိုရင်လည်းကော်လာရိုဒိုပြည်နယ်မှာဒင်ဗာဆိုတဲ့မြို့ရှိတယ်သူကကော်လာရိုဒိုပြည်နယ်ဆိုတောင်းမြင်မနေရဖြစ်တယ်အဲ့ဒီမှာလေသွားရည်လာရည်ရော့သွားတယ်။နောက်ဆက်မှုလုပ်ငန်းတွေရှော့ချလိုက်တဲ့အကြောင်းမလို့သူတို့မှာနေထူးနေမှုရော့သွားတယ်ဆိုတာကိုကျန်းမာရေးနဲ့တဘာပေါင်းရင်းဆိုင်များဟိုကိန်းတဲ့ဌာနကနေတွေ့တယ်။သူတို့ကဒါအဓိကတိုင်းတာတော့မဟုတ်ဘူး။သို့တော်လည်းဒါတော်တော်ရော့သွားပါလား။ဒါဆိုရင်ဘာကြောင့်လဲဆိုတော့သူတို့အဲ့လိုကောက်ချက်ချတာပေါ့နော်။ဒါပေမဲ့တအားကြီးတို့ဒါပဲလို့ဒီခံအပြောနိုင်တယ်ဖြစ်တာကောက်တယ်ပါနေနေကြအောင်။နောက်တစ်ခါတော့LA ကိုရီလော့စ်အန်ဂျလိစ်မြို့ပေါ့နော်ဒါကတော့အမေရိကန်ရဲ့အနာဂတ်ကမ်းကြီးမှာရှိတယ်။အင်ဂျူကြီးကအမှုတမလူကြီးထူထပ်တယ်။အမီရောပြည်လူကြီးထူထပ်ဆုံးမယ်။သူကလည်းအမေရိကန်ပြည်တော်ဆုမှာဆိုရင်ရတဲ့ညီငယ်မှုနဲ့ပတ်သက်လို့ဆိုရင်သူကတော်တော်ကြီးကိုအခက်အခဲတွေရှိသူတော်တော်ကြီးကိုစိုးရွားနေလေသူအခြေအနေ။ဘာလို့လဲဆိုရင်သူကကားနဲ့အင်ဂျင်နီယာကယ်လီဖိုးနီးယားမှာလည်းတောင်ဝန်းနေရတယ်များတယ်။ဘာလို့ဆိုတော့သူတို့လေသူကလည်းဒီရက်တောင်ဆိုရင်ညက်နေတာပေါ့နော်အဲလိုမျိုးလည်းဖြစ်တော့အခုလည်းကြာပေါ့ကိုဗစ်ကာလမှာတော့သွားလာရမရှိတော့တဲ့အခါကျတော့အခုကြာဆိုပေါ့ဒီဟောင်းကပိုးဆန်ကကိုဗစ်ကပြဿနာရှိတဲ့မျိုးကြီးကအသက်ရှင်းဆုံးမျိုးကြီးဖြစ်နေတယ်တော်ရေးတန်ရှင်မျိုးကြီးနေကောင်းနေလည်းကြီးနေတယ်အဲလီမာဆိုရင်ဒီမှာရောက်တယ်တော့ဆိုရင်ကိုယ်ထဲတာနဲ့ဒီကောင်းနေမှာဆိုရင်ညီညွညူကြီးရဖြစ်တယ်ပါလဲဆိုပြီး nitrogen oxide ပေါ့နော်သူတို့ smoke လို့ခေါ်တာပေါ့နော်ညီဟုံးကြီးတို့စိုင်းအဲမျိုးကြီးဖြစ်နေဟာကြီးကအခုအဲ့ဒါတို့မရှိတဲ့တော့ကြီးနေတယ်အဲ့တော့ဒီအဲလီမန့်ရှိတဲ့ကတူကအဲ့ဒီတဘာပေါင်းနေစတဲ့ဒီကလည်းပြောရဲဟာဒီလိုဖြစ်တာဟာတော်တော်လေးကိုထူးခြားတယ်ပေါ့နော်အဓိကဒီအလူသွားလူတာကိုနဲ့ပတ်သက်ပြီးတော့အဲ့တော့ကိုဗစ်ကြောင့်လူတွေညီသွားခြင်းဟာတနည်းအားဖြင့်လည်းတဘာပေါင်းခြင်းကိုကောင်းလာစီ
ဒီရောဂါကဆဆဝဝခံခဲ့ရတဲ့အီတလီမှာလည်းမတ်လပထမဘက်ထဲရိုက်ကူးတဲ့ Copernicus Sentinel 5B satellite ဓာတ်ပုံတွေမှာဆိုမြင်းမြန်းဓာတ်ရုပ်အစိတ်အထူးသဖြင့်ကားတွေဓာတ်ပိဆယ်ုံတွေစက်မှုလုပ်ငန်းတွေကထွက်တဲ့ nitrogen oxide လေးလူတဲ့ပါဝင်မှုကတိတိတသာနည်းနေတာကိုတွေ့ခဲ့ရပါတယ်။ဒါဟာသဘာဝဝန်းကျင်အတွက်တိတ်ကိုအရေးပါတဲ့တိထားတဲ့အချက်လို့ဒေါ်အေးကြီးကပြောပါတယ
်။ကျမတို့ကြုံပြနေတဲ့လေမြင်းမြန်းမှုတွေကတော်တော်များများလူလောက်လို့ပြောလို့ရတာပေါ့။ဒါကအခုဒီအားလုံးလူတွေညင်ရတဲ့ကာလမှာကသဘာဝပုံညင်ကပြောလိုက်တယ်ဘုံတော့ပူပြီးတိတာစီတာပေါ့အတန်နိုင်တော့အတန်ရှင်းဆုံးနေလို့ရှူနိုင်မှမယ်လူငယ်ချမ်းမာရေးရာကောင်းမယ်နော်အခုဆိုရင်ကိုဗစ်ဖြစ်တဲ့ခါမှာဆိုရင်နေလို့ညီညာမှရှိနေရလူတွေကပူပြီးတော့က
ခံရတယ်ဆိုရင်သူတင်တာတခုထွက်လာတယ်အခုရှိတယ်အဲ့တော့ပြန်စဉ်းစားရမှာဒီလူအရေးတွေကိုကောင်းအောင်နော်ကဘာကြီးကိုလည်းဘုဒ္ဓဘာကြီးရဲ့ခံနိုင်အောင်ပေါ့နော်ကောင်းလာအောင်လုပ်ရမှာလားတွေးစီရဖြစ်တယ
်ဒီကယောဂဟာကဘာစီးပွားရေးကိုထိခိုက်စေတဲ့လက်တွေ့မြင်ရတဲ့နဲ့ကျမ်းမာရေးဆိုင်ရာမှာတော့တရုတ်နိုင်ငံမှာဝန်ကျင်ညဉ့်ဉန်းမှုကြောင့်တည်ဆုံးရသူကဒီယောဂါကြောင့်တည်ဆုံးရသူတွေအများနေနိုင်တယ်လို့ Stanford တက္ကသိုလ်သဘောဝဝန်ကျင်ဆိုင်ရာစီးပွားရေးပညာရှင် Marshall Bach ကတွေ့ထားကြောင်း Science Alert မှာဖော်ပြထားပါတယ်။ Marshall လည်းလောက်ကသူ့ရဲ့ဆန်းစစ်ချက်အရအတော်လာပြေပြင်လိုက်တဲ့နှစ်လအတွင်းတရုတ်နိုင်ငံမှာညဉ့်ဉန်းဓာတ်ပုံပစ္စည်းလေးတဲ့ပတ်ဝန်းကျင်ရော့ကျသွားတာမို့အသက်9နှစ်ရောက်လေးငယ်ပေါင်း4000နဲ့အသက်80အထက်လူကြီး9300နဲ့အသက်ကြီးပြင်နိုင်နေတဲ့သက်သားကြောင့်ပြင်ပြရင်ဒီသတင်းပတ်သက်သိကြတဲ့မိခင်များရဲ့ဇာတ်လမ်းကိုဒီမှာပဲပြန်လာရကြပါမယ်။ဒါကြောင့်မတင်ဆုံးဆုံးပါဘူး
現在這集新的故 Democratic 民眾黨 DVV 有黨來啊呢翻譯繼續來嘛 DVV 有黨是老啊呢比如內政ည10奈呢明天9奈過的請你嘛ဖြစ်ไป本命繼續呢叫 VOE 的 Intercept 17呢 MiaSat 3 Juru 裡加呢內來ည9奈嘛ပြသား的明天30加然後送呀နိုင်ငံတကာ呢မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်မယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ဆက်တင်ကျင်းပွားရာတရုတ်နိုင်ငံဝူဟန်မြို့မှာဒီယောဂါကြောင့်သေဆုံးရသူဦးရေဟာငကိုထုတ်ပြန်ထားတဲ့စီးရင်ထက်50ရာခိုင်နှုန်းကျော်တိုးလာတာမို့အခုဆိုတည်ဆုံးသူအရေအတွက်ကစုစုပေါင်း 4,000 နီးပါးဖြစ်တော့ပါပြီ။တောက်ကြံနေမှာလဲဝူဟာမှာနောက်ထပ်5ဦးတည်ဆုံးခဲ့ရတာပါ။တောက်ကြံနေမှာကဘာတလွားဒီယောဂအကုဆက်ခံရသူက 1.2 တန်းနီးပါးရှိနေပြီးတည်ဆုံးသူက 13,800 လောက်ရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အမေရိကန်မှာတော့ဒီယောဂအကုဆက်ခံရသူက 6,800 ကျော်ရှိနေတာကြောင့်ကဘာတလွားယောဂဖြစ်ပွားသူစုစုပေါင်းရဲ့3ဘုံ2ဘုံလောက်ရှိနေတာဖြစ်ပြီးတည်ဆုံးရသူက33,800ကျော်ရှိနေပါတယ်။ WHO ကဘာကျန်းမာရေးအဖွဲ့ကြီးအတွက်အမေရိကန်ကပေးနေတဲ့အထောက်ပံ့တွေကိုရပ်ဆိုင်းဖို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်မှာဥရောပနဲ့တခြားနိုင်ငံတွေကအကူအညီတွေအများကြီးရခဲ့တယ်လို့ WHO ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလစ်ကကျန်းသပရင်းနေမှာပြောပါတယ်။ဒီယောဂါကြံအဆိုးအဝါဆုံးခံခဲ့ရတဲ့ Spain, Italy, ပါဝင်ဥရောပနိုင်ငံတချို့မှာအကုဆက်ဆင်းရသူဥယျာဉ်ကျဆင်းတဲ့လက္ခဏာတွေတွေ့နေရပေမဲ့ဒေတာရင်းယောဂဖြစ်ပွားသူဥယျာဉ်တိုးလာနိုင်သေးတဲ့အောင်လွန်ခဲ့တဲ့10ရက်အတွင်းဥရောပမှာဒီယောဂအကုဆက်ဆင်းရသူကတသန်းလောက်ထိဖြစ်လာတယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတောက်ကြံနေတဲ့အထက်မှာပဲဒီယောဂပိုးအကုဆက်ဆင်းရသူနောက်ထပ်400ကျော်ရှိလာတဲ့အတွက်ယောဂအကုဆက်ဆင်းရသူပေါင်း5900ကျော်ရှိသွားပါပြီ။ဒါဟာအရှိတောင်အာရှဒေသမှာယောဂအကုဆက်ခံမှုအများဆုံးဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံထက်အရေးအတွက်ကျော်လွန်သွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေရိုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသာ32ဦးသေဆုံးရကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဘဲကပြောပါတယ်။အများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြောင်းနဲ့ဒီသေဆုံးမှုတွေဟာပြစ်မှတ်ထားအတိုက်ခက်ခံရလို့လားတိုက်ပွဲကြားပိတ်မိလို့တည်ဆုံးတာလားဆိုတာတဲတဲကွဲကွဲမသိရကြောင်းလည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေရဆိုင်ထားဖို့အမေရိကန်နဲ့ဗြိတိန်နိုင်ငံတွေအပါအဝင်နိုင်ငံအများအပြားကတောင်းဆိုထားပေမဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေစေပါ။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီ video ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတတ်ပ
ါ This program has come to you from the Voice of America, Washington.